Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ခါးနေ2025ခု January 29ရက်ဗုဒ္ဓဘူးညရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio Season ကို line to meter 1925နဲ့30အပြင် line lambda meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလေးမာကအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ American ကပေးနေတဲ့နိုင်ငံတကာအကူအညီတွေရပ်ဆိုင်းလိုက်ပြီးမဲ့စာနာမှုဆိုင်ရာအကူအညီတွေတော့ခြွင့်ချက်အဖြစ်ချန်ထားမယ်လို့ပြောပါတယ်အရှိလက်ပိုင်းဆိုင်ရာ American အထူးကိုယ်စားလှယ်ဒီကနေ့ Israel ကိုသွားပါမယ်စင်ကာပူအခြေစိုက်ကုမ္ပဏီတစ်ခုဟာမြန်မာစစ်ကောင်စီပိုင်းကုမ္ပဏီကိုရင်းနှံထောက်ပံ့ရောင်းချနေတယ်လို့စောင့်ကြည့်အဖွဲ့ကပြောပါတယ်။ဒီသတင်းနဲ့အပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့အလိမ္မာနဲ့ပဲအတူတင်ပြပေးကြမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်နေရာမှာတော့ American အကူအညီဆိုင်ငံမှုနဲ့ပတ်သက်ပြီးတော့မြမမီဒီယာသမားတွေစိုးရိမ်နေကြတာအပါအဝင်မုံရမျိုးဘက်မှာတော့မျိုးသမီးတွေပါစစ်ကောင်စီကစစ်မှုထမ်းဖို့စီရင်ကောက်ယူတာဖမ်းဆီးတာတွေရှိနေပါတယ်။
ပေါ်လာတဲ့ဆွဲတွေကတော့မုံမတ်ချလဲဆွဲနေတယ်ကိုကဟိုကြားမှာတော့မယူရတော့ဘူးပြဆွဲတယ
်မုံရဒေသခံတူကပြောပြပေးသွားတာပါဒီအကြောင်းတရင်အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်တူရခိုင်ပြည်နယ်မောင်တော်မြို့နယ်မှာဒေသခံတွေထောင်ထဲချပြီးတော့နေရပြန်ခဲ့ကြတဲ့တရင်နဲ့အတူ online ရာဇဝတ်ခိုင်းတွေနေနေရေးတရုတ်နယ်ထိုင်းဆွေးနွေးတာဒီလိုနောက်ဆုံးရတရင်ပြဖို့ချက်တွေနဲ့ VOA ရဲ့ဗဒဘူးညာပိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစုံဝင်လိုက်နဲ့အတူပြောပြပေးသွားမှာပါရှင
်။အမေရိကန်ပြည်ထောင်စုကပြပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေယာယီဆန်းကန့်လိုက်တဲ့အထက်မှာအရေးပေါ်စာနာမှုဆိုင်ရာအကူအညီတွေကိုတော့ချွင်းချက်နဲ့အခွင့်ပြုသွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမာကိုရူဘီယိုကပြောကြားလိုက်ပါတယ်။အမေရိကန်ကအကူအညီအထောက်ပံ့တွေဆန်းကန့်ဖို့သမ္မတဒေါ်နယ်ထရန့်အမည်နဲ့ထုတ်ပြန်ခဲ့တာကိုနောက်ဆက်တွဲအဖြစ်မနေ့ဇန်နဝါရီလ28ရက်နေ့နောင်ပိုင်းဝန်ကြီးရူဘီယိုထုတ်ပြန်တဲ့ညွှန်ကြားချက်မှာတည်ရရှင်ရေးအရေးတကြီးလိုအပ်တဲ့စေဝါ၊ကျန်းမာရေး၊စောင့်ရှောက်မှုစန္ဒရိတ်ခါနေထိုင်စရာပေးပြသအကူအညီတွေရုံသုံးပစ္စည်းဝန်ထမ်းလာစားတဲ့အပြင်ထောက်ပို့လုပ်ငန်းအတွက်အကူအညီတွေကိုခွင့်ပြုပေးသွားမှာဖြစ်တဲ့အကြောင်းဖော်ပြပါတယ်။ကမ္ဘာပေါ်မှာဒေါ်လာနဲ့ပြပကိုအများဆုံးကူညီထောက်ပံ့နေတဲ့အမေရိကန်ကအကူအညီတွေကိုပြန်လည်သုံးသပ်ဖို့အတွက်ရက်90ဆိုင်းငံ့ထားမဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တည်းသမ္မတအဖြစ်ကျန်းသစ်စာချိန်ဆခဲ့တဲ့သမ္မတထရန့်ကသမ္မတအာနာနဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ American Federal တရားသူကြီးတယောက်ကတော့ပြည်တွင်းမှာပေးအပ်နေတဲ့ဖွံ့ဖြိုးရေးအကူအညီတွေ၊ချင်းငွေတွေအပါအဝင်အထောက်အပံ့တွေကိုဆန့်ကန့်ဖို့သမ္မတရဲ့အမိန့်ကိုယာယီတားမြစ်ဖို့မနေ့ကပဲဆုံးဖြတ်ခဲ့ပါတယ်။သမ္မတထရန့်အမိန့်တင်လာနေမှာစတင်အသက်ဝန်ခံနေမိနစ်ပိုင်းလိုမှာပဲတရားသူကြီးအမိန့်ထွက်ပေါ်ခဲ့သလိုပရဟိတအဖွဲ့အစည်းတွေကသမ္မတအမိန့်ကိုစတင်ကန့်ကွက်မှုတွေလည်းပေါ်ထွက်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်ကိုအထောက်ထားမဲ့ဝင်ရောက်လာသူတွေကိုဖမ်းဆီးပြန်ပို့ရေးသမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်မှာဖမ်းဆီးထားသူတွေကိုထိမ့်သိမ်းထားရှိဖို့ကော်လိုရာဒိုပြည်နယ်ဘက်ကလေးအာဂတာတပ်ဖွဲ့စခန်းကိုအသုံးပြုခွင့်ပေးလိုက်တယ်လို့အမေရိကန်စစ်ဘက်တောင်းရင်ရှိသူတွေကအင်္ဂါနေ့တုန်းကပြောဆိုလိုက်တာပါဒါဟာသမ္မတထရမ့်ရဲ့တရားမဝင်ဝင်ရောက်လာသူတွေကိုဖမ်းဆီးပြန်ပို့ရေးမှာစစ်တပ်ကိုနောက်တစ်ဆင့်တိုးချဲ့အသုံးပြုလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ရက်တစ်ပတ်အတွင်းသမ္မတဒေါ်နယ်ထရမ့်ကအရေးပေါ်အခြေအနေကြေညာပြီးတော့တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတပ်ဖွဲ့ဝင်အား1600ကိုချထားဖို့နဲ့ဖမ်းဆီးထားသူတွေကိုလေကြောင်းကနေပြီးတော့ပြန်ပို့ရေးအစီအစဉ်တွေချမှတ်ပြီးတဲ့နောက်မှာအခုလိုဆုံးဖြတ်ချက်ထွက်ပေါ်လာတာပါရာဇဝတ်မှုကျူးလွန်ထားတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဖမ်းဆီးပြန်ပို့ရေးကိစ္စအတွက် ICE လို့ခေါ်တဲ့လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနရဲတပ်ဖွဲ့တွေကိုပြီးခဲ့တဲ့တနင်္လာနေ့ကစပြီးတော့ဘက်ကလေးအာဂတာတပ်ဖွဲ့စခန်းကိုအသုံးပြုခွင့်ပေးလိုက်တယ်လို့အမေရိကန်စစ်တပ်မြောက်ပိုင်းစစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါICE တပ်ဖွဲ့ဝင်တွေအတွက်လိုအပ်မဲ့ယာယီကုကဲရေးဌာနအသုံးဆောင်ပစ္စည်းများထားရှိဖို့ဖမ်းဆီးထားသူတွေကိုထိန်းသိမ်းထားရှိဖို့နဲ့ပြန်လည်ပို့ဆောင်ရေးစီစဉ်ဆောင်ရွက်ဖို့စတဲ့လိုအပ်ချက်တွေအတွက်အသုံးပြုခွင့်ပေးလိုက်တာလို့ဖော်ပြထားပါတယ်။ဒါပေမဲ့ဒီစခန်းမှာဖမ်းဆီးထိန်းသိမ်းထားသူဘလောက်များများကိုထားရှိမယ်ဆိုတာကိုတော့ကြေညာချက်မှာဖော်ပြထားခြင်းမရှိပါဘူးရှင်။
အမေရိကန်အစိုးရဝန်ထမ်းတွေစက်တင်ဘာလနောက်ဆုံးထားပြီးအထူးခံစား권နဲ့အလုပ်ကနေထွက်ချင်ရင်ထွက်ကြဖို့ကမ်းလှမ်းတဲ့ညွှန်ကြားချက်တရသမ္မတထရမ့်အစိုးရကထုတ်ပြန်လိုက်ပါတယ်ပြည်ထောင်စုအစိုးရရဲ့အသုံးစရိတ်ချွေတာမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ် ရှစ်လစာလစာပေးပြီးအစိုးရဝန်ထမ်းအရေးအတွက်လျှော့ချဖို့ရည်ရွယ်ချက်နဲ့ညွှန်ကြားခဲ့တာဖြစ်ပါတယ်အစိုးရဝန်ထမ်းနှစ်တန်းလောက်အတွက်ပေးပို့တဲ့အီးမေးလ်ထဲမှာတော့အလုတ်ထွက်ခြင်းနဲ့ဝန်ထမ်းတွေအနေနဲ့အစိုးရဗန္ဒာနှစ်တက်တန်းကုန်ဆုံးမဲ့စက်တင်ဘာလ30ရက်နေ့အထိလစာရရှိမှာဖြစ်ပြီးဒီကြားထဲမှာအလုတ်တွေကိုလျှော့တာဒါမှမဟုတ်လုံးဝရပ်လိုက်လို့ရတယ်လို့လည်းဖော်ပြထားပါတယ်အလုတ်ထွက်မဲ့ဝန်ထမ်းတွေအနေနဲ့အချိန်ပြည့်ရုံးပြန်တက်ဖို့သမ္မတထရန့်အမိတ်နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းထုတ်ပြန်ထားတာကိုလိုက်နာစရာမလိုပါဘူးအလုတ်ထွက်မယ်မထွက်ဘူးဆိုတာကိုဖေဖော်ဝါရီလ6ရက်နေ့နောက်ဆုံးထားအကြောင်းပြန်ကြဖို့ညွှန်ကြားထားပြီးထွက်ဖို့ဆုံးဖြတ်ရင်အစိုးရကပေးတဲ့အီးမေးလ်မှာ note ထွက်ကြောင်းဆိုတဲ့စာလုံးပဲရေးပေးစရာလိုမယ်လို့ညွှန်ကြားထားပါတယ်ခင်ဗျာ
အရှေ့လေပိုင်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Steve Witkoff ဟာဒီကနေ့ဗုဒ္ဓဘူးနေ့မှာ Israel ကိုတွားရောက်ပြီးတော့ဝင်စည်းချုပ် Benjamin Netanyahu နဲ့တွေ့ဆုံဖို့ရှိသလို Israel Hamas အပြစ်အခက်ရက်စက်ရေးသဘောတူညီချက်အကောင်အထည်ဖော်ဆောင်ရွက်ရေးနဲ့သဘောတူညီချက်နောက်တစ်ဆင့်အတွက်ညှိနှိုင်းရေးဆွေးနွေးဖို့ရှိနေပါတယ်အမေရိကန်အထူးကိုယ်စားလှယ်ရဲ့ဒီခီးစဉ်ဟာ Israel ဝင်စည်းချုပ် Netanyahuအမေရိကန်ပြည်ထောင်စုကိုမရောက်လာမီတွားရောက်တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဝင်စည်းချုပ်နက်တန်ယာဟုကိုဖိတ်ခေါ်ထားပြီးတော့ February 4ရက်နေ့မှာလက်ခံတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်။ Israel Palestine 15လကြာအပြစ်ရရေးသဘောတူညီချက်ဟာအခုအခါမှာ42ရက်ရှိသွားပြီဖြစ်ပါတယ်။သဘောတူညီချက်အရပထမတစ်လခွဲအတွင်းဖမ်းဆီးထားတဲ့တရားခံတွေထဲက33ကို Hamas ကပြန်လွှတ်ပေးရမှာဖြစ်ပါတယ်။လောလောဆယ်အချိန်အထိ Hamas ဘက်က9ဦးပြန်လွှတ်ပေးခဲ့ပြီးတော့ Israel ဘက်ကဖမ်းဆီးထားတဲ့ Palestine 300ကိုပြန်လွှတ်ပေးခဲ့ပြီဖြစ်ပါတယ်။နောက်ထပ်တရားခံတွေကိုဒီရက်ပိုင်းအတွင်းပြန်လွှတ်ပေးဖို့ရှိနေပြီးတော့နောက်တစ်ဆင့်အနေနဲ့ကြန့်ရှိနေတဲ့တရားခံအားလုံးပြန်လွှတ်ပေးရတဲ့အတွက်အသေးစိတ်ညှိနှိုင်းရမှာဖြစ်ပါတယ်။အခက်ရက်စဲရေးသဘောတူညီပြီးတဲ့နောက်မှာစစ်ပွဲဆောင်အိုးအိမ်ဆွတ်ခွာထွက်ပြေးရတဲ့ပါလက်စတိုင်းစစ်ပြေးဒုက္ခသည်တသန်းလောက်ထဲကဒီရက်တစ်ပတ်အတွင်းဒုက္ခသည်3,900ကျော်လောက်နေရပြန်လာခဲ့ကြပြီးတော့လူသားချင်းစာနာမှုအကူအညီတွေတိုးချက်ပေးပို့နိုင်ခဲ့တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကအင်္ဂါနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်
ယူအီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ယူအမေရိကန်အတန်းကနေပို့ထုတ်နေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။စင်ကာပူအခြေစိုက် Intera Resources Company ဟာမြန်မာစစ်ကောင်စီပိုင်ရေနံနဲ့တဘာဝတံငွေလုပ်ငန်းအတွက်ရေနံထောက်ပံ့ရောင်းချနေတယ်ဆိုပြီးမြန်မာရေးစောင့်ကြည့်နေတဲ့ Justice for မြန်မာအဖွဲ့ကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်2022ခုနှစ်ဇန်နဝါရီလကနေ2023ခုနှစ်အထိမြန်မာရေနံနဲ့တဘာဝတံငွေလုပ်ငန်း MOGE အတွက်ရေနံစီပေါင်း2,300,000ရောင်းချခဲ့တဲ့Go Petro Joint Operation ရဲ့600ခန့်တုံးကို Intera Resources Company ကပိုင်တဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။ Go Petro Company ဟာ6နဲ့ရင်းနံကြောင်းကုန်တွင်ပိုင်ရင်းနံမြေတွေကထုတ်ယူခဲ့တဲ့ရင်းနံတွေကိုစစ်ကောင်စီစွန့်ပင်ဝင်ကြီးဌာနကြီးကြပ်တဲ့မန်းတံပြာကမှတန့်စင်ဖို့ပို့ပေးခဲ့ပါတယ်။ Go Petro ရဲ့အများစုကိုပိုင်ဆိုင်ထားတဲ့ Singapore Intera Resources Company အနေနဲ့မြန်မာနိုင်ငံအတွင်းလုပ်ငန်းတွေကနေဝင်ငွေ55သန်းကျော်ရရှိခဲ့တယ်လို့လည်းကုမ္ပဏီရဲ့ Stock Exchange ကိုထုတ်ပြန်ချက်တွေ Justice for Myanmar နဲ့ UK ကသတင်းတောက်အဖွဲ့အစည်း Finance and Cover တို့ကလေ့လာသုံးသပ်ခဲ့တဲ့လေးဝက်ပေါက်ကြားလာတဲ့ဗန္ဒာရေးအစီရင်ခံစာတွေကိုကိုးကားပြီးပြောဆိုထားပါတယ်။အနောက်နိုင်ငံတွေတခါပိတ်ဆို့ထားတဲ့စစ်ကောင်စီလက်အောက်ခံရင်းနှီးလုပ်ငန်းတွေနဲ့စီးပွားရေးပူးပေါင်းလှုပ်ဆောင်နေတာဟာစစ်အုပ်စုကျွလွန်တဲ့ရာဇဝတ်မှုတွေကိုလောင်စာဖြည့်ပေးရရောက်တယ်ဆိုပြီးရပ်ဆိုင်းဖို့ Justice for Myanmar အဖွဲ့ကတောင်းဆိုထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းကြောက်ပတောင်ညောင်ဦးစားတဲ့မြို့တွေနဲ့မကွေးတိုင်းအတွင်6ရေနံကျောင်းစားတဲ့မြို့တွေမှာမြို့ဆောင်တပ်ဖွဲ့စည်းရေးနဲ့ထောက်ပံ့ရေးအတွက်ဆိုပြီးတော့စစ်ကောင်စီတပ်ကစစ်မှုမထမ်းမနေရလူတွေကိုအာဓမစင့်ခေါ်နေတာကြောင့်ဝေးပြန်ပြီးတော့ပေးပြီးတော့ပြန်ရွေးနေရတဲ့အကြောင်းဒေသခံတယောက်က VOE ကိုပြောပါရယ်လူငယ်တွေကိုအဓိကပြစ်မှတ်ထားပေမဲ့တချို့မြို့တွေမှာဖမ်းဆီးခေါ်ဆောင်သွားတဲ့အထက်မှာအသက်60ကျော်တဲ့သူတွေတောင်ပါတယ်လို့ပြောပါရယ်မြို့ဆောင်တပ်ဖွဲ့ဝင
်တွေကအထက်မှာ60တွေ80မရှိဘူးအထက်မှာသူတွေကအထက်မှာတယောက်ဆို60နှစ်လေးခေါ်တယ်သူတို့ကတော့ပြောတဲ့ပုံစံအကျဲကြီးအဖြစ်ဒါထောက်ဖို့အတွက်လိုတယ်ပေါ့ထောက်ဖို့ဆိုတော့သူတို့ဒီထောက်ပံ့မှုကူညီမှုအတွက်လူလိုမယ်ဆိုပြီးတော့အမျိုး300ပေါ့ကွာ12ရက်ကွယ်ဆိုရင်100ကွယ်ကိုရောက်ပြောက်ပေါ့ကွာ
စစ်မှုမထမ်းခြင်းလို့ပေးရတဲ့ငွေပမာဏနဲ့ပတ်သက်လို့အတိအကျမသိရ ပေမဲ့ခမန်းခြေ300အထိရှိနိုင်တယ်လို့ပြောပါရယ်ပြီးခဲ့တဲ့နှစ် February လကပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေအရအသက် 18 နှစ်ကနေပြီးတော့ 35 နှစ်အတွင်းအမျိုးသားနဲ့ 18 နှစ်ကနေ 28 နှစ်အတွင်းအမျိုးသမီးတွေစစ်မှုထမ်းရမယ်ဖြစ်သလိုပညာရှင်အဖြစ်သတ်မှတ်ခံရတဲ့အမျိုးသားတွေအနေနဲ့အသက် 18 နှစ်ကနေပြီးတော့ 45 နှစ်အမျိုးသမီးတွေအနေနဲ့အသက် 18 နှစ်ကနေပြီးတော့ 35 နှစ်အထိစစ်မှုထမ်းမှုပြဋ္ဌာန်းထားပါတယ်ဒါအပြင်အသက် 35 နှစ်နဲ့ 65 နှစ်ရှိသူတွေပါဝင်တဲ့ပြည်သူ့လုံခြုံရေးအဖွဲ့တွေကိုလည်းစစ်ကောင်စီကဖွဲ့စည်းပြီးတော့စစ်မှုထမ်းအဖြစ်ပါဝင်ဖို့နေရာတချို့မှာစင်ခေါ်နေပါတယ်ရှင
်ထိုင်းနိုင်ငံအတွက်မှနေထိုင်တဲ့ဒုက္ခသည်တွေရဲ့ကျန်းမာရေးဆောင်ရွက်မှုအတွက်ထိုင်းအစိုးရကဆက်ပြီးပံ့ပိုးကူညီသွားမယ်အကြောင်းထိုင်းကျန်းမာရေးဝန်ကြီးဆုံဆက်တပ်စုတင်ကမနေ့ကပြောဆိုတာကိုပန်ကောက်ပို့သတင်းမှာရေးပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်အမေအရာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာအကူအညီတွေကိုရက်60ဆိုင်ခံဖို့အမိန့်ထုတ်လိုက်တာကြောင့်ထိုင်းနိုင်ငံအတွင်းကဒုက္ခသည်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေရပ်ဆိုင်းသွားတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ထိုင်းကျန်းမာရေးဝန်ကြီးကတုံ့ပြန်တာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တခြားဒုက္ခသည်စခန်း6ခုမှာဒုက္ခသည်3000လောက်နေထိုင်နေပါတယ်။ဇန်နဝါရီလ28ရက်နေ့ကစပြီးဒုက္ခသည်စခန်းတွေကဆေးရုံတွေမှာဝန်ထမ်းဥယျာဉ်လျှော့ချသလိုကျန်းမာရေးစောင့်ရှောက်တဲ့လုပ်ငန်းတွေရပ်နားထားတယ်လို့ဒုက္ခသည်တချို့က VOA ကိုပြောပါတယ်။စေကူတမှုခံယူနေစေလူနာတချို့ကိုပါစေယုံတွေကပြန်လွတ်ခဲ့ပါတယ်ထိုင်းကျမကြီးဝန်ကြီးကတော့ဒီဒုက္ခသည်စခန်းတွေဟာနိုင်ငံတကာအကူအညီတွေအပေါ်မှာရပ်တည်နေရတာဖြစ်ပြီးနောက်ထပ်ဘယ်လိုအမိန့်ထွက်ပေါ်လာမလဲဆိုတာစောင့်ကြည့်နေတဲ့အကြောင်းပြောပါတယ်အမေရိကန်အစိုးရကအကူအညီတွေရပ်ဆိုင်ထားတဲ့မူဝါဒယာယီတာဖြစ်ပါလိမ့်မယ်ဆိုပြီးတော့လဲသူ့ရဲ့အမြင်ကိုပြောဆိုပါတယ်ထိုင်းအစိုးရအနေနဲ့ဒီကိစ္စကိုအပြေရှားနိုင်အောင်လှုံ့ဆော်သွားမယ်လို့လဲထိုင်းကျမကြီးဝန်ကြီးဆုံဆက်တပ်စုတင်ကပြောဆိုသွားပါတယ်ခင်ဗျာ
တရုတ်နှစ်တကူအတွက်ရန်ကုန်မြို့တရုတ်တန်းကဖရဲကြောင်တွေမှာလူအများလာရောက်ဆူတောင်းကြသလိုအိမ်တွေမှာလည်းဆူတောင်းဝေပြူကြပါတယ်။နှွေးဦးမှာကျင်းပတဲ့လူနာနှစ်တကူလို့ခေါ်ကြတဲ့တရုတ်နှစ်တကူရက်မတိုင်မီလူအများပြားထားနေကိုပြန်ပြီးတော့မိသားစုတွေစုံစည်းကြတဲ့အားလည်းရလဲဖြစ်ပါတယ်။ဒီနှစ်2025ခုနှစ်ဟာတရုတ်ရိုးရာအရမွေနှစ်ဖြစ်ပြီးတော့နဂါးနှစ်ကိုတော့2024ခုနှစ် February 10ရက်နေ့မှာစတင်ခဲ့တာပါ။စစ်တကအာဏာသိမ်းထားတဲ့2021ခုနှစ်ကစလို့မြန်မာစစ်ကောင်စီနဲ့လက်နက်ကိုင်လူမျိုးတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်လူငယ်တဲ့နှစ်တွေအတွင်းတရုတ်နှစ်တကူပွဲတော်ကိုမြန်မာနိုင်ငံမှာတိတ်ပြီးတော့ခန့်ခန့်နာနာမကျင်းပနိုင်တော့ဘူးလို့ဒေသခံတချို့ကပြောပါရယ်ဒီနှစ်မှာတော့ပြန်ပြီးစစ်စစ်ကားကကျင်းပလာကြပြီးတော့ရန်ကုန်မြို့ကဈေးတန်းတွေမှာတရုတ်ရိုးရာအစားအစာတွေနဲ့တခြားပစ္စည်းတွေပြန်လည်ရောင်းချလာပါရယ်ရှင်နောက်ဆုံးရသတင်းတွေကိုကိုစုံဝင်လိုက်တဲ့အတူကျွန်မအလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်အကူအညီဆိုင်းငံနာနဲ့ပတ်သက်ပြီးတော့မြန်မာမီဒီယာသမားတွေစိုးရိမ်နေကြတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကနိုင်ငံတကာအကူအညီပေးရေးအစီအစဉ်တွေဆိုင်းငံ့လိုက်တာကြောင့်မြန်မာသတင်းမီဒီယာလုပ်ငန်းတွေမှာထိခိုက်မှာကိုစိုးရိမ်နေကြပါတယ်။အမေရိကန်ရဲ့အထောက်ပံ့ရရှိထားကြတဲ့တီးခြားလွတ်လပ်တဲ့သတင်းလုပ်ငန်းတွေမှာအကူအညီတွေဆက်မရတော့ဘူးဆိုရင်ထိခိုက်နေတာမှုတွေကြီးမားနိုင်တယ်လို့လည်းခန့်မှန်းနေကြတာပါ။အမေရိကန်အကူအညီဆိုင်းငံ့မှုကြောင့်ရိုက်ခတ်လာနိုင်ခြင်းအပေါ်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစောမိုးကျော်ကပြောပြပေးပါရှင်။
အမေရိကန်ရဲ့နိုင်ငံရခြားကိုအကူအညီပေးနေတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအားလုံးနီးပါးအတွက်အသုံးစရိတ်တွေကိုပြန်လည်သုံးသပ်မှာဖြစ်တာကြောင့်အဲ့ဒီစီမံကိန်းတွေအတွက်ထောက်ပံ့ပေးမှုကိုရပ်ပေါင်း90ဆိုင်းငံ့ထားလိုက်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ထောက်ပံ့မှုကိုရယူနေရတဲ့သတင်းမီဒီယာလုပ်ငန်းတွေပညာရေးကျန်းမာရေးလူသားချင်းစာနာမှုဆိုင်ရာနဲ့ဒုက္ခသည်အကူအညီပေးရေးလုပ်ငန်းတွေအတွက်ထောက်ပံ့ငွေတွေလည်းဆိုင်းငံ့ထားခံရတဲ့အထည်ပါဝင်ပါတယ်။ဒါကြောင့်အမေရိကန်အစိုးရကထောက်ပံ့တဲ့အကူအညီတွေပေါ်မိကိုရည်တည်နေရတဲ့မြန်မာသတင်းမီဒီယာလုပ်ငန်းတွေအတွက်ဆက်လက်လက်ပတ်နိုင်ဖို့ကြီးမားတဲ့အခက်အခဲဖြစ်လာပါတယ်။လွတ်လပ်တဲ့သတင်းဌာနတစ်ခုဖြစ်တဲ့မစ္စမသတင်းဌာနဟာဆိုရင်လည်းအထောက်အပံ့တွေချက်ချင်းရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်း USAID ရဲ့အကူအညီတွေတစင့်ကန်ပေးနေတဲ့ Inter News ကအကြောင်းကြားခဲ့ပါတယ်။အလားတူအခက်အခဲကြုံနေရတဲ့အထက်မှာ Western News သတင်းဌာနလည်းပါဝင်ပါတယ် Western News သတင်းဌာနတည်ထောင်သူတဦးလည်းဖြစ် Editor ချုပ်တဦးလည်းဖြစ်တဲ့ဦးဝနခွာညိုကတော့ American အစိုးရရဲ့အကူအညီပေးမှုတွေဆိုင်းငံ့လိုက်တာကမြန်မာသတင်းမီဒီယာဖွံ့ဖြိုးမှုသတင်းလွတ်လပ်ခွင့်သတင်းသိပိုင်ခွင့်တွေကိုအကြီးအကျယ်ထိခိုက်စေတယ်လို့ VOA ကိုပြောပါတယ
်သူတွေကတော့ကျွန်တော်တို့ Agency Media တွေအလေးနဲ့ဖြစ်နေတဲ့မီဒီယာတွေတော်တော်များများဆိုလို့ရှိရင်တော်တော်လေးကိုကျွန်တော်တို့ရက်တည်ရဖို့အတွက်အနေနဲ့ခက်ခဲသွားတာဒီပုံမှာရက်ခက်မှုကဘာဖြစ်လာလဲဆိုတော့ဒီဝန်ထမ်းရှိတဲ့ဝန်ထမ်းတွေချုပ်ချရတာတို့ ပြီးတော့ကျွန်တော်တို့ဒီ2025ဆွေးထားတဲ့ပလန်တွေကိုတဝန်ရွှေ့ရွှေ့ရတယ်မျိုးပုံစံမျိုးအဲ့လိုဖြစ်လာတယ်ပေါ့နော်အရန်ကို NDA ကြီးလာတဲ့အနေအထားဖြစ်လာတယ်ဒီမှာတရင်ထုတ်တယ်ကျွန်တော်ဆက်မခန့်နိုင်တော့ဘူးဝန်တန်းနေ step တွေတော့မထားနိုင်တော့ဘူးတက်မှတ်ထားတဲ့ကျွန်တော်အရေးသွေးအရေးချင်းအရေးအတွက်တွေကိုကျွန်တော်တို့ဒီတက်မှတ်ကာလမှာမထားနိုင်ဘူးဆိုလို့ရှိရင်နောက်ဆက်တွေ့အကျိုးအနေနဲ့ဒီဒီမှာလူကွင်းချိုးဖောက်မှုတွေဒီစစ်ကောင်စီကဖြစ်ပြီးတခြားလက်နက်ကိုင်ဟိုဖွဲ့တွေကဖြစ်ပြီးမီဒီယာသမားအနေနဲ့ဒါတွေဖိုးပြခွင့်မရဘူးဖိုးပြလို့မရဘူးဆိုလို့ရှိရင် social media ကပြည်သူလူထုတွေကိုပိုပြီးရိုက်ခတ်လာနေတာပေါ့နော်အထူးသဖြင့်ကတော့ကျွန်တော်တို့တင်းသိပိုင်ခွင့်ဆိုလို့ရှိရင်ဒီဘုံမှာကျွန်တော်ပိုပြီးကို social media မှုတွေပိုဖြစ်လာမယ်လို့ကျွန်တော်တို့အနေနဲ့သုံးသပ်မိတာပေါ့နော
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းမီဒီယာတော်တော်များများကိုပိတ်ပင်တာဖန်စီထောင်ချတာတဲ့ကြောင့်ပြည်တွင်းသတင်းမီဒီယာအတော်များများထိုင်းနေဆက်ကိုရွှေ့ပြောင်းပြီးလုပ်ငန်းတွေဆက်လက်လုပ်ကင်ခဲ့ရပါတယ်။သတင်းလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်ဖို့နိုင်ငံတကာအကူအညီတွေနဲ့နေဆက်ဒေသတွေမှာရသလိုပြန်လည်ရည်တည်ရတဲ့အကြောင်းသတင်းသမားတွေကပြောပါတယ်။ Delta New Agency ကိုတည်ထောင်သူလည်းဖြစ် Editor ချုပ်တူလည်းဖြစ်တဲ့ကိုဆိုးရကတော့ဒီအခြေအနေကလက်ရှိအခက်အခဲတွေကြားရည်တည်နေရတဲ့သတင်းမီဒီယာလောကကိုအားရော့စေတယ်လို့အခုလိုပြောပါတယ်။
ကျွန်တော်တို့တွေအာဏာသိမ်းပြီးရဲကခုနကသတင်းမီဒီယာတွေရဲ့ဟိုရည်တည်ချက်ပေါ့နော် independent ဖြစ်မှုတွေနောက်ပြီးတော့ခုနကဝင်ငွေတွေကအကုန်လုံးကအဲဒီဥရောပနဲ့ American ဆီကအထောက်ပံ့နေနေပဲကျွန်တော်တို့တွေကအလုံးစုံရှေ့ဆက်နေရတယ်ညာတော့ပြည်နေပါပဲညာတော့ပြည်နေပါပဲအဲ့တော့ခုနကအဲ့ grant နေတယ်မှာလဲ American grant က50ရာခိုင်နှုန်းအနည်းဆုံး50ရာခိုင်နှုန်းရှိတယ်လို့ကျွန်တော်တို့ကဟိုကြည့်ရတာပေါ့နော်အဲ့တော့ဆိုတော့ဟိုတော်တော်တော့တက်ရောက်မှုကကြည့်သွားမှာအဲ့တော့ဟိုဘာဘာလေးဖြစ်နေဆိုတော့မီဒီယာအသေးတွေကလည်းအသေးလေးအောင်မထောင်းလာဘူးဆိုပေမဲ့လည်းဟိုဆက်ရက်ရက်သွားတာမျိုးဖြစ်နေတော့မီဒီယာအကြီးတွေဆိုလည်းရှေ့ဆက်ရက်တီဖို့ခက်ခဲသွားနေတာပေါ့နော်
စစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမြန်မာနိုင်ငံမှာဒီကနေ့အထိဖမ်းဆီးထိန်းသိမ်းထောင်ချခံထားရသူသတင်းသမားစုစုပေါင်း200ကျော်အထိရှိပြီးအဲ့ဒီအထက်ကတချို့ပြန်လွတ်လာခဲ့ပေမဲ့လက်ရှိအချိန်အထိအချင်းတောင်အသီးသီးမှာထောင်ချခံထားရသူ50လောက်အထိရှိနေသေးတယ်လို့လွတ်လပ်တဲ့မြန်မာသတင်းမီဒီယာကောင်စီ IPCM ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပိတ်သိမ်းခံရတဲ့သတင်းဌာနအခု20နီးပါးရှိခဲ့ပါတယ်မြမသတင်းမီဒီယာကောင်စီဦးတိုးစောလက်ကတော့အခုလိုအခုအညီတွေရပ်ဆိုင်းလိုက်မယ်ဆိုရင်စစ်မှန်တဲ့မီဒီယာတော်တော်များများရပ်တည်နိုင်ဖို့ခက်ခဲတဲ့အထီးဖြစ်လာမယ်လို့ပြောဆိုပါတယ
် USA ကတော့ one of the main contributor တွေမှာပါတယ်ဗျမီဒီယာလက်လက်တဲ့မီဒီယာတွေရဲ့မီဒီယာအလုပ်လုပ်နိုင်ဖို့အတွက်ထောက်ပံ့ပေးတာအဲ့ဒါတွေကနေချင်းညချင်းရုပ်ရည်ကြီးကောက်ကံငင်ကဖြစ်သွားတော့အဲ့ရဲ့တဲ့မှာတော်တော်ကြီးပါတယ်သူတို့ပြန်တော့မြန်မာပြည်ရဲ့ဒီမိုကရေစီရေးဒါမှမဟုတ်လဲမြန်မာပြည်ဘာဖြစ်နေလဲဆိုတာသိအောင်မြန်မာပြည်သူတွေနဲ့တကဘာလုံးပြောနေတဲ့ဒီ messenger တွေပေါ့အဲ့ channel တွေကအချိန်တစ်ခုအတွင်းအချိန်တူတူအတွင်းမှာတော့တော်တော်လေးဟိုရိုက်ချက်ပြင်းတယ်ပေါ့ဗျာထိခိုက်မှုရှိပါတယ်တချို့ media outlet တွေဆိုဆက်ပြီးတော့သွားနိုင်ဖို့တော့မနေဘူးမနေဘူးရက်တီဖို့တော့မှမနေဘူးစူးစမ်းပါလိမ့်မယ်နောက်တစ်ခါအိုအနေနဲ့တော့မီဒီယာစက်တာကြီးတစ်ခုလုံးအတွက်တော်တော်ကြီးမားတဲ့ရက်ခတ်မှုရှိပဲလို့ပဲပြောပြရသေးတယ်
။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာပြည်ပနိုင်ငံတွေကိုဖွံ့ဖြိုးရေးအကူအညီအများဆုံးပေးတဲ့နိုင်ငံဖြစ်ပါတယ်။အစ္စရေးနဲ့အီဂျစ်အတွက်ပေးနေတဲ့စီးရေးအကူအညီကလွဲလို့လက်ရှိပေးနေတဲ့အထောက်အပံ့အကူအညီအားလုံးနဲ့နောက်ထပ်ပေးမယ့်အကူအညီအားလုံးကိုဆိုင်းငံ့ထားတဲ့အကြောင်းပြီးခဲ့တဲ့နေ့ကကြေညာခဲ့ပါတယ်။အကူအညီတွေကိုဆိုင်းငံ့လိုက်တဲ့အထက်အသက်ကင်နိုင်မဲ့အရေးပေါ်စာနာမှုဆိုင်ရာအကူအညီတွေမပါဝင်ကြောင်းနိုင်ငံခြားရေးဝန်ကြီးမာကရိုရိုဘီယိုကပြောဆိုခဲ့ပြီးအရေးပေါ်အကူအညီဆိုတဲ့အထက်အသက်ကယ်တင်နိုင်မဲ့ဆေးဝါးကျန်းမာရေးစောင့်ရှောက်မှုစားနပ်ရိက္ခာနေထိုင်စရာပေးထားပြီးသားအကူအညီတွေရုံသုံးပစ္စည်းတွေဝန်တန်းလစာနဲ့အကူအညီတွေကိုပူပေးရဲ့အတွက်လိုအပ်တဲ့သေယူပို့ဆောင်ကားတွေမပါဝင်ဘူးလို့ပြောဆိုထားပါတယ်။ဘာပဲဖြစ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကျန်းမာရေးပညာရေးနဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုအပေါ်သက်ရောက်ထိခိုက်လာနိုင်ပွဲရှိနေပြီးသတင်းမီဒီယာဘိုင်းကိုထိခိုက်တာကဒီမိုကရေစီအရေးနဲ့သတင်းလွတ်လပ်ခွင့်စံချိန်စံညွန်းတွေကိုပါထိခိုက်လာနိုင်တယ်လို့ထောက်ပြဝေဖန်မှုတွေရှိနေပါတယ်။
အမေရိကန်အစိုးရရဲ့အခုအညီဆိုင်းငံတာနဲ့ပတ်သက်ပြီးတော့မြမသတင်းမီဒီယာသမားတွေစိုးရိမ်နေကြတဲ့သတင်းကိုကိုစော်မှုကျော်ကပြောပြပေးသွားတာပါ။အခုဆက်ပြီးတော့စစ်မှုထမ်းဥပဒေနဲ့လူငယ်တွေဖမ်းဆီးခံနေရတဲ့မုံရွာမျိုးကအခြေအနေကိုဆက်ပြီးတော့တင်ပြပေးကြပါမယ်။ အရွယ်ရောက်သူတွေစစ်မှုမထမ်းမနေရဥပဒေနဲ့စစ်ကောင်စီကတပ်သားတဲ့စုဆောင်းနေရမှာအခုအခါမှာအမျိုးသမီးတွေကိုလည်းစည်ရင်းကောက်ယူတာဖမ်းဆီးတာတွေရှိနေတယ်လူဒေသခံတွေကပြောပါတယ်။စကိုင်းတိုင်းမုံရွာမြို့မှာဆိုရင်လည်းဒီအပိုင်းတွင်စစ်မှုထမ်းမှုစည်ရင်းကောက်ယူတာဖမ်းဆီးတာခံရသူတွေထဲမှာအမျိုးသမီးတွေပါဝင်ခဲ့တာပါ။စစ်မှုထမ်းဥပဒေနဲ့လူငယ်တွေဖမ်းဆီးခံနေရတဲ့မုံရွာမြို့ကအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆူမုံကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေအတည်ပြုလိုက်တဲ့အချိန်ကနေစပြီးတော့စကိုင်းတိုင်းမုံရွာမြို့မှာတော့လူငယ်တော်တော်များများစစ်မှုထမ်းမှုဖမ်းဆီးခေါ်ဆောင်ခံရတာတွေခက်စိတ်စိတ်ရှိလာခဲ့ပါတယ်။မုံရွာခရိုင်မုံရွာမြို့နယ်နဲ့မြို့ပေါ်ရက်ွက်တွေမှာအသက်16နှစ်ကနေ45နှစ်အရွယ်ရှိတဲ့အမျိုးသားတွေအမျိုးသမီးတွေကိုဖမ်းဆီးခေါ်ဆောင်တာတွေရှိနေပြီးတော့စစ်တပ်ထဲမှာလူစုဆောင်းနေတယ်လို့မုံရွာအမြင့်လန်းသတင်းဌာနပြန်ကြားရေးတာဝန်ခံကိုစွမ်းလင်းထက်က VOA ကိုပြောပြပါတယ်
ဖမ်းမိတဲ့လူတွေတော့တော်တော်များများကတော့ပါသွားကြတယ်။အားရဲလောက်အတွင်းလူကဇူပေါင်းဘာလောက်ကျော်ပြီ။၄00ကျော်ကျော်500နီးပါးတော့ရှိပြီပါသွားတာ။ဘုံဝါမျိုးတွေကလမ်းပေါ်မှာရှိနေတယ်။ကြားမိမှပေါ့နော်။ဘုံလုံးဖမ်းနေဖမ်းပြီးတော့တားပေါက်ဖြစ်နေတယ်။တားပတ်ဒီကြိုင်အိမ်မဲတည်ဝင်ပြီးတော့ဆွဲရမျိုးတွေရှိပဲပြီးတော့တောင်းတဲ့စင်းတို့အဲ့လိုမျိုးတွေတောက်တာတွေရှိတယ်
။မုံရွာမျိုးပေါ်ရက်ွက်တွေနဲ့လာဝကယုံဟောင်းဂိတ်အပါအဝင်ရေဦးဆန်ဆိုင်ဂိတ်နယူးဒေးစီဆိုင်ဂိတ်ကညာနာယုံဂိတ်နဲ့မအူဂိတ်စွမ်းရီထက်ဂိတ်အပြင်တောပူပြူရွာအရှိတ်အမြန်လန်းကျောနဲ့ညောင်မင်းသာဂိတ်အဲ့ဒီနေရာတွေမှာဖြတ်တန်းသွားလာတာမျိုးတွေမလုပ်ဖို့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြည်သူတွေကိုတတိပေးထားတယ်လို့ကိုစွမ်းလင်းထက်ကလည်းအခုလိုဆက်ပြောပြပါဗျာအ
ဲ့လိုကတော့မကြားမိဘူးဗျာဒီတစ်ထက်ရောက်လာမှာပဲပြန်ပြေးတဲ့လူတွေပဲရှိတယ်ရှင်နေရလောလောဆယ်မျိုးရင်းမျိုးပြောင်းတော့ဘယ်မှမသွားလာတာအကောင်းဆုံးပဲဗျာဟုတ
်စစ်မှုထမ်းမှုအတွက်စစ်ကောင်စီဘက်ကလူစုဆောင်နေတာမုံရွာမြို့မှာအခုနှစ်အစပိုင်းမှာတင်လူဦးရေတော်တော်များများရှိခဲ့တယ်လို့ဒေသခံတွေကလည်းပြောပါတယ်အဲ့ဒီထဲမှာအမျိုးသမီးတချို့လည်းပါဝင်လာပါတယ်ဖမ်းဆီးခံထားရတဲ့သူတွေကိုအရင်တုန်းကငွေနဲ့ပြန်ရွေးလို့ရပေမဲ့အခုနှစ်ထဲမှာတော့ပြန်ခေါ်နိုင်တာမျိုးမရှိသေးဘူးလို့လည်းမုံရွာဒေသခံတူကပြောပါတယ
်မုံကတော့ဟိုကပေါ်လာရဆွဲရရတော့မတ်ချလဲဆွဲနေတယ်ခွာဟိုကြားမှာတော့မယူတော့ဘူးပြဆရာမကြီးဆွဲတယ
်လမ်းပေါ်မှာပုံမှန်သွာလာနေတဲ့သူတွေစစ်စေးရေးဂိတ်ဖြတ်တန်းတဲ့သူတွေကရော့စိတ်တွေကနေမုံရွာမြို့ဘက်ကိုကူးလာတဲ့သူတွေကိုပါဖမ်းဆီးစုဆောင်းတာတွေရှိနေပါတယ်ဒါအပြင်ညတကောင်ရဲ့အချိန်အစည်းစီရင်နဲ့ခေါ်ဆောင်ခံရသူတွေလည်းရှိလာနေတယ်လို့မြို့ကန်တွေကပြောပါတယ်စစ်ကောင်စီဘက်ကတော့စစ်မှုထမ်းအတွက်အမျိုးသမီးတွေကိုစုဆောင်းတာမျိုးမရှိသေးပဲနာမည်စည်ရင်းကိုသာကောက်ယူတာမျိုးလှုပ်ဆောင်နေပါတယ်ဆိုပြီးပြောဆိုထားပါတယ်ရှင်
။စကိုင်းတိုင်းမုံရွာဘက်မှာအမျိုးသမီးတွေပါစစ်မှုထမ်းမှုစစ်ကောင်စီကစည်ရင်းကောက်တာဖမ်းဆီးတာတွေရှိနေတဲ့တဲ့င်းကိုမဆူဘုံကပြောပြပေးခဲ့တာပါ။အခုတစ်ဆက်တည်းပြောပြပေးချင်တာကရခိုင်ပြည်နယ်ဘက်ကနောက်ဆုံးရအခြေအနေတဲ့င်းပေးဖို့ချက်ပါ။မကြသေးခင်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်မှာစစ်ဘေးဆောင်ဘေးလွတ်ရာတိမ်းရှောင်ခဲ့ကြတဲ့ဒေသခံထောင်ထဲချီဟာနေရပ်ပြန်ခဲ့ကြတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ဒါပေမဲ့လည်းစစ်တမ်းတဲ့ရခိုင်ပြည်နယ်မှာတိမ်းနဲ့ချီတဲ့ဒုက္ခသည်တွေကတော့နေရပ်မပြန်နိုင်သေးပဲဖြစ်နေကြပါတယ်။ရခိုင်ပြည်နယ်ဘက်ကဒုက္ခသည်အရေးရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြပေးပါရှင်
။စစ်ကောင်စီနဲ့အာရခတပ်တော်အေအေဂျာမြို့သိမ်းတိုက်ပွဲတွေကြောင်းအိုးအိမ်ဆုံးခွာထွက်ပြေးသွားတဲ့မောင်တော်ဒေသခံတွေကိုဒီလာဆန်းပိုင်းကဆလိုအေအေဘက်ကနေရက်ပြန်ဝင်ပေးလိုက်တာလည်းဖြစ်ပါတယ်။လက်ရှိမှာတော့မောင်တော်မြို့ကန်4000ကျော်လောက်မိမိနေရက်ပြန်ဝင်လာတာရှိတယ်လို့ရခိုင်ဒေသခံတို့ကပြောပါတယ်။
ဒီမောက်တော်မျိုးကနေစစ်ပေးဆောင်တော့တဲ့ဒီဒေသခံတွေကိုပေါ့နော်အနည်းငယ်ပြန်ခွင့်ပေးထားတာကကြတော့အခုမှမဟုတ်ဘူးပေါ့နော်ကျွန်တော်တို့ဒီဇန်နဝါရီလလာဆန်ကတည်းကပေါ့နော်အတုတ်လိုက်တုတ်လိုက်ဝင်ခွင့်ပြုထားတာလို့ကျွန်တော်တို့သိရတယ်အဲ့ဒီထက်မှာကျွန်တော်တို့ရခိုင်တွေရောမွတ်စလင်တွေရောဟိန္ဒူတွေရောအကုန်လုံးပါတယ်ပေါ့နော
်စစ်ကောင်စီနဲ့အာရခတပ်တော်အေအေဂျာတစ်နှစ်ကျော်တိုက်ပွဲကာလအတွင်းအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့စစ်ပေးဒုက္ခသည်ခံမှန်းကြီး6သိန်းနီးပါးအထိရှိနေတယ်လို့ရခိုင်စစ်ဘေးဒုက္ခသည်ရေဆောင်ရွက်နေသူတွေကပြောဆိုထားတာရှိပါတယ်။အဲ့ဒီထဲကတချို့ကတော့စစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်နေကြသလိုတချို့ကတော့နီးစပ်ရာဆွေမျိုးအိမ်တွေနဲ့တောတောင်တွေထဲမှာတဲထိုးပြီးတော့ဖြစ်တယ်လို့နေထိုင်စားသောက်နေကြပါတယ်။စစ်ဘေးဒုက္ခသည်တွေရဲ့စားဝတ်နေရေးအတွက်အာရခတပ်တော်အေအေဘက်ကအပြည့်အဝတာဝန်ယူဖြည့်ရှင်းပေးနိုင်တာမရှိသလိုပြည်တွင်းပြည်ပအဖွဲ့အစည်းတွေရဲ့ကူညီထောက်ပံ့မှုတွေလည်းမရှိတာကြောင့်ဒုက္ခသည်တွေအနေနဲ့နေရပြန်လာကြတာလို့လဲမောင်းတော်ဒေတာကန်တယောက်ကပြောပါဗျ
মৌরো মূনি হুড়ে হবু রখাই বিধে গাড়াই লুলুমা লিজাও এন হে সৌ ইবাবে সে বি সওলাদা নি কালা চালারা মিয়া গো দি সাবানী কেসা দুই দি আলু গায়ে কেসা দুই গাছা খে খে ফিলা যায় দেবো এরা যাও ও তো মিমি নিয়ে মিমি নিয়ে থাকি রে ইং দুই গো ও পেন লু রে সে নিয়ে যাও আখুলো ও নিয়ে পেন কুয়ে পিউলো চন্দ মেনে বোন লে যাও এ নিয়ে গাড়ো ও রখাই বি টুয়েগা নিয়ে আবে ফিফি মেমা নাঙে ঠেগা বে নিয়ে আমসো ও সে কাউসি গা লে যাও পেখে মুগারো ও দুঃখা পে নি সে বোন
লি ভাই খাই বিনে তুই মিউনে সালে মিউনে গো এ বা তৈ বাই থে সৌ নাই মে সে পে দোকা দে রে নে সু লোক নিয়ে পেন নাই যা বা দি রে ম্যাজু আর লি যাও টাই খাই মু আনে সো এ মুরে যাও নিয়ে মপিয়ান জে দে বুলো লে তু গা সেপ পিও বা রে
আর খাই মা বোন এ গা নি বিদ তৈ বাই থা রে মিউনি রে গো মিউনি রে মা বোন ও দি সে বে সাও দো যা রে দুরে দি পেন ওয়ে নি রে নি থা গা যা র আলং জং হৌদে উলো পিওরে বোন থুতিফিং আর সো যা রি লি যাও এনে গো সো ইমি রকল মোয়েন যা দে নিয়ে সি দে বোন এই লো নিথামু যাও ও দি আকল সে বি সও কলং আর নিয়ে দি বুলো পিওলো যায় বোন থুতিফিং দি খুলে সিমা সো দি ও সেলো নিয়ামু মা দি সে সিং উই রে তেলা রে নিথামা বোন এই সেটুই নে আনি পেওয়াই যে মা সিনে রে থুতিফিং সো দি পাউটো লো নি নিয়ামু রে পিরো দি পোনাজন নিয়ামু রে এতে ডালো নিয়ামু রে বোন থুতিফিং সেটুই গানি বিরো লেন চি লেন পেলো যা নিয়া রে সই আখু আপিয়ান বিরো সে সও নিয়া রে সুদে নিথামু ও ছিয়া বোন
লি জখাই বিনে টুই সে টুই মিউ নে মা এন সে কাউসি চা নফা মচা খা আপিয়াল পিখা টাইখাই নিবি চাও ফিউ নে মা মিউ নে মারো নফা সি এ তে মা নি রে লু টি দা গান ইউ গা পিও বারে এ তৈ বাই থে চৌ থা রে চ্যানে মিউ নে রে মারো নফা টাই পোয়ে ফি পোয়া রা মি রো বে মে সে কাউসি লি জাও গা নি মচা খা সুদ লু বৌ চে নি রা চাও আয়া তা ঠিক আই তে সৌ না রে সি নে বারে খামিয়া
সেখানে মৌডো মিউনে মা দিদা খানু ঠাউনে নিয়ে পিয়ান যা রে কৌ খামা পিগে রাবা আখু দেখা অনলাইন ইয়াজুয়ে গাইনু নেই নেই পাতাদে সাপিও পাপি মাবা নিমা নাই নেজে দিদা রেমা আছে সাইট লি রে অনলাইন গুইলে গাইনুগো নেই নেবো তৈ সুয়া আসেন সি তিয়াও দিগনে বে থাই নেজাগু তো আয়াও খে বারে থাই নাই মে সামুগো দিগনে যাও লারে তৈ নাই পি তু লৌ লঠা উইজি মিস্টার লিউ চৌহি উ সামনে কোজলে অফয় হা থাই আনা বাইনুনেলে তুই সৌ সুনে গেরাবা অনলাইন যাজুয়ে গাড়ি নেই নেই তৈনে থাই সুইনু রে চাঙ্গো ফিউ এম মা বাই দিন মা এ এ মা দিন পেবু থাবারে
তৈ নাই পিদু লো জৌয়ে লঠা উইনজি মিস্টার লিউ চাউজি নে অফ উইনি হা জানুয়ারি লা নসা কো এনে মে সামিউ গো ইয়াও ইয়াও ছে মাবে তৈ অনলাইন লৈ লৈ গাই নে সিয়া মিয়ামা নাইগান মিয়াউরি মিউ সেকো কো বেক কো মিয়ে লো ইয়া রে থাই বে চান মান দা ক্রিন চে ইয়া বেক কা নি অনলাইন লৈ লৈ গাই নে সিয়া গো তো ইয়াও জি সু গাই রা বা তৈ উইন জি গা মিয়ামা নাইগান বে মিয়াউরি বে মা পে মি নি রে তৈ নাইগান দা 160 আমিয়ান লো মিয়াও ফো গো লে সুই নুই গে দে লো সু বা রে তৈ উইনি নে অফয় গো টাকাই মু মিস্টার সামিট একমো লখন তুই সঙ্গে বি নে ঝা সঙ্গ টাকা লোজৌয়ে ইউবি মেমা নে ঝাপ তয়াও পেতা বারে তৈ পি তু লোজৌয়ে লঠা উইনজি মে সও সেলা পাত বি থাই যৌ ঠা ছাই ফটনি লাভ কারো আখুলো পিও সু দো আখুলো মো তৈ কোজলে ফোনে সিউে গারো সৌ থে মু বাবু অনলাইন লি লে ঘাই নে নেই সলে লো সামু আপাও এ পাড়ে আচ্ছা টে গারো মে সাইগানে মিয়াউরি ইথি লি লে ঘাই সত্যি লানো আলো সৌ ফেটাও পিপোনে ফমি রে তৈ নাইগান দাও রেগো থাই টাও নি রে মামা থাবে তৈ ফো তাই লু পেবো রেগো বা সলে সুই নুই নি রে লু সু বারে তৈ উইনজি হা বিজি টাওয়েন সি দুরে তুই সৌ সুইনে মে চাও থাইন্দ্রে নে মা ফো জানি বি মে থাই যৌ কারো আটি মপু নাই দি যাও নিয়ে সৌ তো আগে বারে সে কাউসি এল আউখান নে ঝা সাউ চ বিজি অ ঝা থে ছমু আউ মা সি রে সুই কো কো মিউ তে সিমান গেং উ সাউ নি রে ইয়া থাই কৌমনি সাইবৌ তে থা রে সিমান গেং মা কাসিনো লংগাজা সা রে লৌগান নি লৌকাই বো আসাউ উ বাউ ইয়া নে চি সি নি দা গো লে মিয়ে তুই তো আগে বি যা ফ্যান লোকান নিয়ে পাওয়েন ডি সি বাই লোকান নিয়ে ডালাও চি থালারা গো উইন জি গা অগেয়ারে লোলে সুবারে দিনে পাইন থারে টুয়ে মা মিয়াউরি বেকা অনলাইন লেলে গাই নিয়ে আসামে চি থা চেপেন লাদলো ထိုင်းတဲ့ကြားကိုဖြတ်ပြီး တရားမဝင်လမ်းတွေကနေမြန်မာဘက်ကိုသွားကြတဲ့နိုင်ငံသားတွေလည်းများလာခဲ့ပေမဲ့ထိုင်းဆိုရဘက်ကလည်းဖမ်းဆီးနိုင်တဲ့မှုတွေတိတ်မလုံနိုင်ခဲ့ပါဘူး။အခုဆိုရင်ထိုင်းနေလဲအွန်လိုင်းလိန်လဲခိုင်းရဲ့တားကောင်တွေဖြစ်ခဲ့ရပါတယ်။တရုတ်တရုတ်ဆောင်ဝမ်ရှင်လူကုန်ဦးခံရတဲ့ဖြစ်ရပ်ပြီးမှာတော့ထိုင်းနဲ့နိုင်ငံတကာကမြဝရီဘက်ကကြားဖြန့်အွန်လိုင်းလိန်လဲခိုင်းတွေကိုအာရုံစို းစုဒေသခံတွေကပြောဆိုခဲ့ပါတယ်ရှင်
online ရာဇဝတ်ကားတွေနေနေရတရုတ်အစစ်မြေအရာရှိထိုင်းနဲ့ဆွေးနွေးတဲ့တဲ့တွေကိုမအေးမာကပြောပြပေးခဲ့တာပါဗုဒ္ဓဘုညာရဲ့တဲ့ပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်ဒေါ်လာရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်သလို view မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘုညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တရက်2025ခုနှစ် January 29ရက်ဗုဒ္ဓဘူးညပိုင်းVOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ line to meter 16 kHz 15653ည line to meter 25 kHz 11803ည line to meter 30 kHz 9963ညစနေတနင်္ဂနွေမှာဆိုရင်တော့ line လမ်းမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညာတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ editor နဲ့ဆွေးနွေးကန်ဂျန်စီအစီအစဉ်နောက်ကိုရန်နိုင်ရဲ့အားကစားကဏ္ဍစရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒါရီကိုမတင်ဆက်ပေးခင်မှာအရင်ဆုံးတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ editor နဲ့ဆွေးနွေးကန်းကိုအရင်ဆုံးထုတ်လွှင့်ပေးမှာပါ။14လကြာဂါဇာစစ်ပွဲရဲ့ခနော်ခနဲ့အပြည့်ရရေးဟာသဘောတူညီချက်ပါအဆင့်30လုံးချောမွေအောင်မြင်နိုင်ခြင်းရှိပါသလား။ထာဝရငြိမ်းချမ်းရေးရရှိနိုင်မယ့်အလားအလာရောဘလို့ရှိပါသလဲ။အခုတစ်ပတ်ရဲ့ editor နဲ့ဆွေးနွေးကန်းအစီအစဉ်မှာဦးကျော်စန္ဒာကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးထားတာပါရှင်။
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါများစင
်ဒီဂါဇာမှာ14လလောက်ကြာစူစူဝါဖြစ်လာခဲ့တဲ့တိုက်ပွဲတွေကအခုမှဘာကြောင့်အပြစ်ရက်လိုက်နိုင်တာလဲ
14လဆိုတာသိကြမြင်တဲ့စစ်ပွဲဖြစ်ပါတယ်အစီအလပိုင်းမှာဖြစ်တဲ့စစ်ပွဲတွေမှာနောက်ပြီးပြင်းလဲအပြင်းထန်ဆုံးစစ်ပွဲလူတွေအစီအပြောက်အထိခိုက်လည်းပဲအင်တာများပြီးဂါဇာဆိုတာလည်းရရမရှိအောင်ပျက်စီးသွားပြီဖြစ်ပါတယ်ဆိုတော့နှစ်ဖက်လုံးကလည်းစစ်ပန်းနေပြီလို့ပြောရင်လည်းရပါတယ်ဒီချိန်မှာတော့သူတို့ nothing ပေါ်လေနောက်ပြီးတော့ဟမတ်စ်တွေအတိကအားထားတဲ့သူတို့ရဲ့မြောက်ပိုင်းကနေပြီးတော့သူတို့တဲစစ်မျက်နှာဖွင့်ပေးနေဟက်စ်ဘူလာတွေကလည်းပဲညင်သွားတယ်လေဗနန်မှာနောက်ပြီးတော့သူတို့တွေရဲ့နောက်မှအတိကရှိနေတဲ့အီရန်ကလည်းပဲအစ္စရေးနဲ့အပြင်းထန်ထိတိုက်ပြီးတော့နိုင်ငံခြားကျပြန့်တဲ့စစ်ပွဲကြီးဖြစ်လာမှာကိုသူတို့ဆိုရင်ဟန်ချီရတဲ့သူတို့ training thing လုပ်ပါတယ်ဒါကြောင့်စစ်ပွဲဟာအဆင်ကျလာတဲ့ကြရတော့မှအချိန်နဲ့ဖြစ်တယ်အဲပိုပြီးအရေးကြီးတာကတော့အမေရိကန်အစိုးရရဲ့ PR ပဲဖြစ်ပါတယ်အမေရိကန်ကသူတို့ဘက်မှာ order အစည်းအဝေးနိုင်ငံဆိုတော့အမေရိကန်ကအဓိက PR ပေးရပေါ့လေ Egypt နဲ့ Jordan တို့ကလည်းဒါ Israel နဲ့လည်းသူတို့မိတ်ဆွေနိုင်ငံတွေပဲ Qatar ကလည်းပဲသူတို့ဘက်ကိုညှိနှိုင်းဒါကိုအဓိကတိုင်ခံပြီးတော့လုပ်ပေးတယ်ဆိုတော့သူတို့ရဲ့ PR တွေကြောင့်လည်းပါတယ်လို့ပြောမှာပါအဓိကအ
ဲ့တော့ဒီလို American PR ပေးပြီးတော့အခုလို့ဒီစစ်ပွဲတွေတို့ရက်တက်နိုင်လိုက်တဲ့အပေါ်မှာပေါ့သမ္မတဘိုင်ဒန်ကလည်းသူ့ကြောင့်ပေါ့သမ္မတထရမ့်ကလည်းသူ့ကြောင့်ဆိုပြီးတော့အမှတ်ယူကြပါတယ်အဲ့တော့ credit ပေးမယ်ဆိုရင်ဘယ်သူ့ပေးပါမလဲ
နှစ်ယောက်လုံးရတင်ပါတယ်ဒါပေမဲ့တကယ်တမ်းဒီစစ်ပွဲကိုရပ်ဖို့အတွက်အဆိုပြုခဲ့တာကသမ္မတဘိုင်ဒန်က2023မေလကလေးကစပြီးအဆိုပြုခဲ့တာပါဒါပေမဲ့ Israel ကမလိုက်နိုင်ခဲ့ဘူးအကြောင်းကြောင့်နဲ့ဆွဲနေတယ် Donald Trump ကရွေးကောက်ပွဲနိုင်ပြီးသမ္မတတော့မဖြစ်သေးဘူးသူ့ရဲ့အရှိလပိုင်းအတွက်သူသိအားထားအကူအထားပြုတဲ့ไอ้สตีฟวิทกอฟคูไอ้มาตั้วပြီးတော့ဆွေးနွေးတဲ့အထက်မှာသွားပြီးတော့ပါဝင်ပြီးတော့ညှိနှိုင်းစီတယ်ဆိုတော့ဒေါ်နယ်ထရမ့်တို့ညှိနှိုင်းတဲ့ခါမှာပူပြီးပြင်ထန်တဲ့ PR ဖြစ်ပါတယ်ဒေါ်နယ်ထရမ့်ကဣဇရေးကိုလိုက်လျောတယ်အများကြီးလိုက်လျောတဲ့လူဟာသူအစားရတယ်အခုလည်းပဲသမ္မတဘိုင်ဒန်ပိတ်ထားခဲ့တဲ့ဣဇရေးကိုထောက်ပံ့မဲ့ဘုံကြီးကိုသူကပေးဖို့ခွင့်ပြုတာအစားပေါ်တယ်အများကြီးလိုက်လျောထားရရှိပါတယ်နောက်ပြီးတော့ဒေါ်နယ်ထရမ့်ကဣဇရေးဝင်ရုပ်နေတညာဟုပေါ်မှာအများကြီးဩဇာလွှမ်းမိုးတဲ့လူဖြစ်ပါတယ်အစရပထမတဲမှာကလေးကသူကဣသရေလူကြအများကြီးလုပ်ပေးခဲ့တယ်ယေရုရှလမ်ဘုရောင်မှာဣသရေမြို့တော်ဖြစ်သတ်မှတ်ခဲ့တာအပါဝင် နောက်ပြီးတော့သူကညင်တဲ့အောင်လုပ်ခဲ့ဆိုသူရဲ့ဩဇာကပူပြီးတော့ထိရောက်တယ်လို့ပြောမှာဖြစ်ပါတယ်။နှစ်ယောက်လုံးကတော့ credit ပေးရမှာပါဒါပေမဲ့လည်းဒေါ်နယ်ထရမ့်ကအစ္စရေးပေါ်မှာပူပြီးတော့ဖိအားပေးနိုင်တယ်ပေါ့လေသူကပူပြီးတော့ဩဇာတက်ရောက်တယ်လို့ပြောမှာဖြစ်ပါတယ်
။အဲ့တော့ဒီစစ်ပွဲကိုအတိုင်ရှုံးဘယ်လိုသတ်မှတ်ပါမလဲ။ဘယ်ဘက်ကနိုင်တယ်လို့ပြောလို့ရမလဲ
။ပြောရခက်ပါတယ်။တကယ်တော့ဟာမတ်စ်တွေကသိပြီးတော့အထီးခိုက်အများကြီးရှိခဲ့ပေမဲ့သူတို့ရှုံးတယ်လို့မသတ်မှတ်ပါဘူး။ဟာမတ်စ်ခေါင်းဆောင်တယောက်ကိုဟို BBC ကအစီအလိုက်ကျွန်းကျင်တဲ့ Jeremy Bowen ရဲ့ interview ကိုကျွန်တော်ကြည့်လိုက်တဲ့အခါမှာအဲ့သူတို့ကလည်းပဲသူတို့နိုင်တယ်လို့သတ်မှတ်တယ်။ဘာကြောင့်လဲဆိုတော့သူတို့ဟာအဓိကအဖြစ်ကတော့ Donald Trump ရဲ့ပထမသက်တမ်းကလေးကသိမ့်မိန်သွားခဲ့တဲ့ Palestine cause Palestine အရေး Palestine နိုင်ငံထူထောင်ရေးဆိုတာလုံအောင်ကိုမိန်မိန်သွားသောဖြစ်သွားတယ်။ Donald Trump ကဣဇရဲလ်ကိုပုံအောင်ပေးပြီးတော့ဟိုဂါဇာဒေသမှာလည်းမင်းတို့ဖုန်ဖျော့ငါစီးပွားရေးဘာညာလုပ်မယ်ငွေအားနဲ့ဖိပြီးတော့လုပ်ခဲ့တဲ့အခါမှာဂါဇာဒေသမှာရှိတဲ့ပါလက်စတိုင်းဟာဣဇရဲလ်ရဲ့မျက်စိအောက်မှာနေရတဲ့အခြေအနေမျိုးဖြစ်သွားတယ်ပေါ့လေဣဇရဲလ်တပ်သားတွေဆိုတော့ဒီကိစ္စကိုပြန်လဲဖော်ထုတ်ချင်လို့လည်းပဲဣဇရဲလ်ဒေသခံတွေကိုဝင်ဖန်ခဲ့တာလို့သူကပြောပါတယ်နောက်တစ်ခုကသူတို့ကအမြင်လို့သတ်မှတ်တာကဣဇရဲလ်ဟာတကယ်တော့ဟာမတ်စ်ကိုအကြမ်းဖက်ဖွဲ့နိုင်ငံကလည်းသတ်မှတ်ထားတာပါလေဣဇရဲလ်လုံးဝအမြင့်ပြအောင်သုတ်စင်ပြလိုက်ဖို့ဆိုပြီးတော့ရည်ရွယ်ပြီးတော့တိုက်ခဲ့တာဒါပေမဲ့ Hamas are still survive သူတို့ကသုတ်စင်ချင်းမခံခဲ့ရဘူးဆိုတော့သူတို့ကမဆုံးဘူးအရင်မင်းဘူးလို့သူသတ်မှတ်ပါတယ် Israel ကလည်းပဲ Donald ဒီ Netanyahu ကသာ Hamas ကိုလုံးဝဖယ်ရှားပစ်မယ်ဆိုပြီးတော့တွေးကြော်ပြီးတော့လုံနေပေမဲ့ပြည်သူအများစုကတော့သူတို့ဒဇာခံတွေပြန်လဲလွတ်မြောက်ပြီးတော့ညင်ကြံရေးကိုပဲတိစောက်ချင်တဲ့သဘောရှိနေကြပါတယ်ဆိုတော့ဒီခုလုံးကြည့်လိုက်မယ်ဆိုရင်ဒါအဓိကအဖြစ်ပေါ့လေဘယ်ဘက်ကနိုင်တယ်ဆိုတော့ပြောရခက်ပါတယ်သို့တော်လည်းပဲနှစ်ဖက်လုံးအတွက်နေသိင်ဒီနန်းနိုင်တဲ့အခြေအနေဖြစ်တယ်လို့ပြောမှာပါအဓိကနင်းနာခဲ့တာကတော့ဒုက္ခသည်တွေနဲ့ပါလက်စတိုင်းဒေသခံတွေပဲဖြစ်ပါတယ်အခုထိဒုက္ခရောက်နေရသေးပါသလို
အခုညှိနှိုင်းထားတဲ့အပြစ်ရဲ့အစ်စ်သုံးစင်းရောချောချောမွေ့မွေ့အောင်မြင်မှာမလား
သိမထင်ပါဘူးအခုပထမတစ်ဆင့်တော့မှဒီကနေ့ကျွန်တော်ပြောနေတဲ့တင်းလာနေပေါ့လေနိုင်နဲ့မြပြောင်းလဲနေတယ်မနေ့ကအထီးကဟိုမှာဒဇာကံတွေထပ်ပြီးတော့လှုပ်မဲ့ကိစ္စမှာအခက်အခဲရှိနေတယ်ပါလက်စတိုင်းဒုက္ခသည်တွေသူတို့နေရာကိုပြန်လာခွင့်ပေးမယ်ဆိုတော့အစ္စရေးကမပေးဘူးနဲ့ပိတ်ထားတယ်သူတို့ကိုလှုပ်ပေးမယ်လို့ပြောတဲ့အထက်မှာအရက်ဖက်အမျိုးသမီးတယောက်အဓိကအဖြစ်သူ့ကိုအရင်မလှုပ်ဘူးဆိုတာကိုအကြောင်းပြပြီးတော့ပိတ်တယ်ဆိုတော့ပါလက်စတိုင်းဘက်ကလည်းငါတို့ပါလက်စတိုင်းကျင်းသားဘလောက်ဖမ်းထားရဲဆိုတော့သူက list မထုတ်ပြန်လို့အဲ့လိုလုပ်တယ်ဆိုပြီးတော့သူတို့အခြေတင်နေအများကြီးအခက်အခဲဖြစ်ခဲ့ပါတယ်။အဲမနေ့ညနေပြီးမှအခုမှသဘောတူညီချက်ရပြီးတော့တင်းနေလိုက်နေမနေ့မှတော့အဲဒုက္ခသည်တွေဟာပြန်လာခွင့်ရနိုင်ပြီဆိုတာသိရပါတယ်။ဒါပေမဲ့ရှေ့ကိုဘယ်လိုအခက်အခဲတွေအဲ့လိုတုံလာရမယ်ဆိုတာဘလူးမမပြောနိုင်ပါဘူး။ဒါဆက်ပြီးတော့စောင့်ကြည့်ရမှာ။နောက်တစ်ခုကစောစောကပြောခဲ့တဲ့လေဘနန်မှာညင်သွားလို့လည်းပဲဒီစပွဲရနိုင်လို့ကျွန်တော်ပြောခဲ့တယ်။အခုလေဘနန်မှာလည်းစောင့်ကြည့်ရမှာပဲ။လေဘနန်တောင်ပိုင်းမှာဒီhezbollah ရေဆုတ်သွားပြီးတဲ့နောက်ဆိုတော့ israel ကပြန်ဝင်လာတယ်သူတို့ကထွက်ပြေးရမလို့သဘောတူပြရတာဘာကြောင့်ပြန်ဝင်လာလဲဆိုတော့ israel ကအကြောင်းပြတယ် hezbollah ရေထွက်ပြီးတော့ lebanon တပ်ဖွဲ့တွေလာမှ lebanon တပ်ဖွဲ့တွေမရောက်လာတော့တဲ့ဒီဟာတွေ hezbollah ရေပြန်လာမယ်ဆိုပြီးတော့သူတို့ပြတ်ခတ်သတ်ပြီးတော့တစ်ခါပြန်ဝင်လာတလုံးလုံးက7ယောက်လမ်းဒီစီသေးတယ်အခုမှပဲဒီနေ့လာမနေ့ကလာသဘောတူညီချက်ရပြီးတော့နောက်6လအထိချိန်ဆွေးဆိုင်နေဆိုပြီးဖြစ်လာဆိုတော့အဲ့လိုခလုတ်ကစင်းတွေကတော့အများကြီးပါပဲဆိုတော့ဒါကအခုအပြစ်ခိုက်စစ်တီပင်နေတိတ်ပြီးတော့ fragile ပေါ့လေခနော်ခနဲ့ဖြစ်နေဆိုတော့အကုန်လုံးအောင်မြင်ဖို့ဆိုတာကတော့တိတ်ပြီးတော့ခဲရင်မှဖြစ်ပါတယ်ဒီထဲမှာမှအခါ American Donald Trump ကလည်းပဲအဲဒီဂါဇာဒေသကို clean ဖြစ်အောင်သူကစတန်ရှင်းလုပ်လိုက်မယ်ဒီဟာလုံးဝသုံးလို့မရတော့ဘူးဆိုပြီးတော့ဒီကအဲ့ဒါမဟုတ်ဘူးပြန်လာမဲ့ဒုက္ခတွေကိုอิจิปต์ปิดท่าราวตีโกลักขับบลูสรุอียิปต์เนี่ยจอร์แดนโตไคไลท์สุบิยอပြောเลยสรุปูပြီးတော့တန်တရားရှိစရာဖြစ်လာပါတယ်ဒီဒေသရဲ့ဒီအပြစ်ခတ်စီတကယ်အပြင်းမှုဆိုတာ clothing တွေအများကြီးရှိနေပါလေ
ဟုတ်ပါတယ်ဒီဒီသမရာထရမ့်ပြောနေတယ်လို့ပေါ့ပါလက်စတိုင်းတွေကိုဒီอียิปต์တို့จอร์แดนတို့ပို့မယ်ဆိုတဲ့ကိစ္စဒါဟောနောက်ပိုင်းမှာဖြစ်လာနိုင်လား
အခုလောလောဆယ်ကတော့အများကြီးသိတဲ့အတိုင်းပဲอียิปต์ကလည်းလုံအောင်လည်းမခံဘူးကျော်ရငါလည်းလက်မခံဘူးအဲ့ဒီပြင် group နဲ့သတင်းမှာပဲကျွန်တော်နောက်ဆုံးတက်တဲ့ German Foreign Minister နိုင်ငံကြီးဝင်ကသူတို့လက်မခံဘူးတာဟိုငါဥရောပသမ္မတကိုသူကိုစားပြုလို့ပြောရတာမဖြစ်နိုင်ဘူးဆိုတော့ပြောတယ်ဆိုတော့လောလောဆယ်တော့ဒီဟာမဖြစ်နိုင်ပါဘူးဒီကိစ္စဟာဒါပေမဲ့ Jordan မှာကတော့ Palestine ဒုက္ခသည်ဟိုကက ီဒုတိယကမ္ဘာစစ်ဟိုဖြစ်ပြီးနှစ်ချောင်းခွဲပြီးတော့စစ်ဖြစ်ကြတာပါလက်စတိုင်းဒုက္ခတွေဟာအကုန်လုံးဂျော်ဒန်ဘက်ကိုနေခဲ့ရတာပါဂျော်ဒန်မှာပါလက်စတိုင်းဒုက္ခတွေစခန်းရှိရဲ့ယာရှာအာရဖတ်တို့ဘာလို့လဲပဲဂျော်ဒန်မှာရှိနေတဲ့ဒုက္ခတွေစခန်းကနေပြီးတော့ထွန်ပေါက်လာခဲ့ကြတဲ့ကောင်းဆောင်တွေဖြစ်ပါတယ်ဆိုတော့အခုထိလည်းပဲဂျော်ဒန်နိုင်ငံဘက်ချမ်းမှာပါလက်စတိုင်းဒုက္ခတွေနှစ်သန်းခွဲလောက်ရှိပါသေးတယ်ဒါပေမဲ့အခုတော့သူတို့လက်မခံဘူးလို့ပြောတယ်ဆိုတော့ဒေါ်နယ်ထရမ့်ကတော့မပြောတော့ဘူးအခုလိုလားစင်မှာတော့သူကညင်သွားတယ်ဆိုတော့ဒီဟာကိုအတင်းဖိအားပေးတိုင်းလဲပုံပြီးဖြစ်မယ်Egypt ကဆိုလို့ရှိရင် Israel နဲ့သူတို့အပြစ်ခတ်ရစဲညဉ့်ညဉ့်ယူထားတာဖြစ်တယ်အဲ့ဒါကမှပြတ်သွားနိုင်တယ်တိတ်ပြီးတော့လာပြီးဖိအားမပေးဘူးလို့ပြောတယ် Hamas ကတော့လုံအောင်ဖြစ်နိုင်ကြမရှိဘူးပြန်တိုက်မှာပဲဆိုပြီးတော့ပြောတယ်ဒီကိစ္စကိုဆိုတော့တနည်းအားဖြင့်ပြောရင်တော့ Donald Trump ဟာ Palestine အရေးကိုဒီ two state policy ပေါ်လေဟိုကနိုင်ငံခုထားမယ်ဆိုတဲ့ဟာကိုမေ့ပင်ပြီးတော့တကယ်တစ်ခါတစ်ခုလုံးကို Israel လက်ထက်ကိုထွက်ကျင်တဲ့သဘောဆိုပြီးတော့သုံးသပ်ကြပါတယ်တချို့ကတော့ဟာပါလက်စတိုင်းဒေသကပါလက်စတိုင်းလူမျိုးတွေကိုလုံးဝဆင်ပလိုက်ဖို့ကြိုးစားနေရဖြစ်တယ်လို့မှဆွဆွဲကြပါတယ်ဆိုတော့သိပြီးတော့ဒေါ်နယ်ထရမ့်အတွက်လောလောဆယ်တော့မဖြစ်နိုင်ဘူးနောက်တစ်မျိုးပြောင်းပြီးတော့ဘယ်လိုလုပ်ရမလဲမပြောနိုင်ပါဘူးခင်ဗျာအ
ဲ့တော့ရှေးလျှောက်မှာရောအစ္စရေးပါလက်စတိုင်းထာဝရညီညာရေးအလားအလာဘယ်လိုခန့်မှန်းနိုင်ပါလဲ
သိဝေးပါတယ်ထာဝရဆိုရင်မောဖို့ကောင်းတယ်အစ္စရေးပါလက်စတိုင်းဟာဟိုလိုငရဖြစ်ခဲ့တာထားလိုက်ပါတော့ဒါပေမဲ့ဒီအခုလောလောဆယ်ပြဿနာစနေတာဟာပထမကမ္ဘာစစ်လောက်ကစားခဲ့တယ်ဆိုတော့တစ်တရာကျော်ခဲ့ပါပြီတစ်ပေါင်းတရာကျော်ခဲ့တဲ့ပဋိပက္ခသိပ်ပြီးတော့တဖြည်းဖြည်းတဖြည်းဖြည်းစပွဲတွေဖြစ်လာတာပို့ပြီးပြင်းထန်တဲ့စပွဲတွေဖြစ်လာပါတယ်ဆိုတော့လုံးဝပြဿနာပြေလည်ဖို့ဆိုတာကတော့သူတို့လူမျိုးချင်းစစ်မြတ်ဖို့လိုတယ်အခုကတော့နိုင်ငံကြီးတွေကသူတို့ရဲ့အကျိုးစီးပွားအထူးသဖြင့် American တို့နိုင်ငံတို့ကသူတို့ရဲ့အကျိုးစီးပွားစောစောကပြောခဲ့တယ်လို့ပဲအရှိလေပိုင်းမှာသူကစီးပွားရေးတွေအများကြီးရှိတယ်သူ interest တွေရှိတယ်သူရဲ့လက်နက်ဖောက်သွေးတွေဆော်ဒီအရေဗျတို့နိုင်ငံတွေရှိတယ်ဆိုတော့သူတို့ဆီကလောင်စာတွေအများကြီးရရှိနေတဲ့နေရာဖြစ်တယ်ဆိုတော့ဒီကိစ္စဒီအကျိုးတွေမျှော်ပြီးတော့သူကအတကလုံနေရလည်းဖြစ်ပါတယ်ဆိုတော့တကယ်တမ်းပါလက်စတိုင်းပြည်သူတွေရဲ့အရေးကိုအစ္စရေးပါဝင်ကဘာကစာနာကြပါရဲ့လားတချို့အင်းကြီးနိုင်ငံတွေကတောင်မှတစ်ခါခါကြတော့သူတို့နိုင်ငံရဲ့အကျိုးစီးပွားကိုကြည့်ပြီးတော့သူတို့ကအစဉ်ပြင်းနေဒီပါလက်စတိုင်းအရေးကိုမေ့ထားတဲ့ဆိုတဲ့သဘောမျိုးရှိပါတယ်ဒါကြောင့်လည်းပါလက်စတိုင်းကဟာမတ်တွေကလူကြိုက်များနေကြတာပါပါလက်စတိုင်းမှာတကယ်တော့တည်ဝင်ဖွဲ့ထားပြီးတော့ပါတီရှိရပေါ့လေဖာတာတို့အယ်ဖာတာတို့ဘာလို့ရှိပါလဲအဲ့ဒီပါတီဟာရွေးကောက်ပွဲလုပ်တော့လည်းပဲဟာမတ်ပဲအပြတ်တတ်နိုင်တယ်အဲ့ဒါကြောင့်ဒါပေမဲ့ဟာမတ်ကိုမဲမအနာမလွှဲပဲနဲ့လူတွေကိုပဲအစိုးရအဖြစ်နဲ့ဆက်ခံထားတယ်ဆိုတော့အခုလည်းပဲရှေ့ကိုဒီပုံစံပဲဖြစ်လာမလားဒီပုံစံဖြစ်ဖို့တောင်မှအနိုင်နဲ့ကြိုးစားမှဖြစ်ပါတယ်
အလားတူစွာပဲအစ္စရေးနိုင်ငံတည်ရှိမှုနဲ့အစ္စရေးနိုင်ငံလုံခြုံရေးကိုလည်းပဲအလုံးကအသိမှတ်ပြုပြီးတော့လက်ခံမှာဖြစ်ပါတယ
်အဲဒီတော့ယေရှုမှာညီညာရေးထာဝရရဖို့ဆိုတော့အင်မတန်ခက်ခဲတဲ့ကိစ္စလို့ပြောမှာဖြစ်ပါတယ်ဟုတ်ကဲ့ပါဦးကျော
်စံပါရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ကာဇာအပြစ်ရဲ့ညီညာရေးကိုဦးတည်မလားဆိုတာကိုဦးကျော်စံသာကိုမမြသစင်အောင်ကအက်ဒီတာနဲ့ဆွေးနွေးကအစီအစဉ်မှာမေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာဘာသာအစီအစဉ်လေးကိုည10:00နာရီဒီဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုတော့ဂျန်စီအစီအစဉ်ကိုအလှည့်ပေးစားရအောင်ပါ။ဆန္ဒသိမ်းမှုကြောင့်စာသင်ခန်းနဲ့ဝေးခဲ့ရပေမဲ့ရောက်ရာနေရာကနေပညာကိုမရရအောင်သင်ယူနေတယ်လို့အထက်တန်းကျောင်းသားဘဝနဲ့စစ်မြေပြင်ကိုရောက်ခဲ့တဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်ကိုပြည့်စုံဝင်းကပြောပါရယ်သူကလက်နက်ကင်တိုက်ပွဲဝင်နေရင်းကပဲပညာကိုခက်ခက်ခဲခဲစူးစမ်းသင်ယူနေရသူဖြစ်ပါရယ်စစ်မြေပြင်ရောက် PDF လူငယ်တွေပညာရေးအတွက်မလျှော့တဲ့ဇွဲနဲ့လှုပ်ဆောင်နေကြရတာသိရအောင်ဂျန်စီပြည်သက်တွေအတွက်မက်ခင်လီကဆက်သွယ်စကားပြောပေးထားပါရယ်ရှင်
ဟုတ်ကဲ့ကျွန်တော်ကတော့လက်စီအမတ်တက်စစ်ဒေတာအမတ်တက်ဒုတိယမှာတာဝန်ထမ်းဆောင်နေရဲဘော်ပြည်စုံဝင်ဖြစ်ပါတယ်ခင်ဗ
ျဟေးဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတို့ရေဆော့ဆော့မေးဆက်သွားတဲ့လူငယ်လေးကတော့ဆီယာနာတိန်နာကိုလက်နက်ကင်တိုက်ပွဲဝင်နေတဖက်မှာလည်းသူ့ရဲ့ပညာကိုဆက်ပြီးတော့လေ့လာသင်နေတဲ့လူငယ်လေးပါဆိုတော့ဒီလိုလူငယ်တွေတော်တဲ့တောင်ထဲမှာပညာရေးကိုဘယ်လိုတွေဆက်ပြီးတော့လေ့လာစီးပူးနေလဲဆိုတာကိုမေးကြည့်ထားတယ
်ဟုတ်ကဲ့ကျွန်တော်အကြောင်းစတဲ့ပုံစံဖြစ်တာ2023ခုနှစ်မှာစပြီးတော့ကျွန်တော်တို့တန်ရင်ကလူကြီးတွေစီစဉ်ပြေးခဲ့တာပေါ့လူကြောင်းတက်ခြင်းနဲ့လူငယ်တွေကျွန်တော်အထက်မှာအများစုကလူငယ်ပိုင်းနေများတယ်ဗျကျွန်တော်တို့တက်ရင်ထဲမှာအများတွေကျွန်တော်တို့အတက်ရဝန်းကျင်လေးတွေပေါ့ကြောင်းမပြီးတဲ့ဟာအများကြီးပါတော့အဲဒါဆိုကျွန်တော်တို့ကြောင်းတက်ခြင်းနဲ့လူငယ်တွေစုပြီးတော့မှလူပြန်ခွဲပြီးအကုန်လုံးတက်ခြင်းနဲ့လူငယ်တွေအကုန်လုံးလည်းတက်ဖို့မရဘူးပြပါလူကအများကြီးကို နှုတ်မှလည်းနည်းမြေအခက်အခဲတွေရှိသေးတယ်ဗျာအဲတုန်းကနည်းမြေလုံခြုံမှုတွေပါလေအစားစီတပြင်းအဲ့ဒါဆိုကျွန်တော်တို့လူတတုံနှစ်တုံဆိုပြီးခွဲပြီးတော့ကျွန်တော်တို့ပနာစုံတုံနေတဲ့ဇာဆက်တင်တာပေါ့ဇာတင်မှုစီစဉ်ပြစ်ခဲ့တာဗျာကိုတန်းကျောင်းသားတွေရောဆယ်တန်းတွေရောကျန်တဲ့တိုက်ကြိုးမပြီးကြရတဲ့စီတော့အများကြီးပဲဒါပေမဲ့ကျွန်တော်တို့တင်ပြစ်ခဲ့တာဆယ်တန်းကျောင်းသားတွေရောပဲဗျာ16ယောက်လောက်ရှိရဗျာကျွန်တော်ပါဝင် main clear တော့2ယောက်ပါတယ်ဗျာအလုံးပေါင်း16ယောက်ကိုကျွန်တော်တို့အရင်ပနာစုံနေနဲ့တင်ခဲ့တာပေါ့
ဒီလောက်နေမီမလုံးဂျုံတဲ့အခြေအနေမှာတို့ပညာဘယ်လိုများဆက်တင်နေလဲနော်
မနက်9နာရီကည17နာရီတောတွင်ကိုကျွန်တော်တို့စတင်ချိန်ပြတ်မှတ်တယ်ဗျာအဲ့ချိန်တောတွင်မှာကျွန်တော်တို့ရလောက်စာလုပ်တယ်နေပိုင်းနေကိုကျွန်တော်တို့စတင်တယ်ညပိုင်းနေကိုကျွန်တော်တို့ကျူဆန်နေနဲ့ပြည့်ကျွန်တော်တို့ရဲ့ဆရာတွေကပြန်ပြီးတော့ပြန်တင်ပေးတယ်ဗျာည17နာရီဒီပေါ်ကျွန်တော်တို့မီးကိုရရန်ရလို့ဆိုလာမီးနဲ့ပြည့်ပြည့်ကျွန်တော်တို့ပထမီမီးနဲ့ပြည့်ပြည့်ရလောက်အဆင်ပြေအောင်ကျွန်တော်တို့လုပ်ပြီးတော့စတင်တယ်ဗျာစကားစားဘက်ကဒရုန်းတွေလွတ်တာရှိရဗျာကျွန်တော်နေမြေတွင်ကိုအဲတုန်းကကျွန်တော်တို့ဘက်မှာဒရုန်းတွေမတုံးနိုင်တဲ့အခါကြီးလေးရှိရဗျာနေကြီးကောင်းမစိုးမှုနိုင်တဲ့အခါမှာကျတို့ဒုံးတင်နဲ့ထောက်လန်းတာလည်းရှိတယ်ပေါ့အဲဒီအခါမှာကျွန်တော်တို့တွေခါကြံရင်အမျိုးဒုံးတွေပါတွေ့တဲ့ခါကြံတော့လင်းဒီပါတွေလာပြစ်မှာဆိုလို့အမျိုးကြီးတွေပါတွေပြန်ပေးရမျိုးလည်းရှိတယ်ဗ
ျဒီလောက်အခက်ခဲတွေရှိနေတဲ့ကြားအနေတော့မှသူကအင်္ဂလိပ်စာနဲ့ဘောဂဗေဒဘာသာရဲ့နှစ်ဘာသာဂုဏ်လုံးထပ်ပြီးတော့သူ့ရဲ့အထက်တန်းပညာကိုပြီးဆုံးအောင်သင်ယူနိုင်ခဲ့တယ်တဲ့အဲ့တော့ဒီလိုမျိုးပညာရေးတွေကိုသင်ပေးဖို့အတွက်ဘယ်သူတွေကတာဝန်ယူပြီးတော့လေ့ကျင့်ပေးနေလဲ
ဟုတ်ကဲ့ကျွန်တော်တို့အလုံးမောင်းစာတင်ခြင်းကာလကတော့6လလောက်ပဲရှိရပြ။ကျွန်တော်တို့တင်ပေးရတာအဲ့မှာကျွန်တော်တို့ရဲ့စီဒန်ဆရာမတွေရှိရပြ။ကျွန်တော်တို့တိုင်ရင်ထဲမှာလည်းအမျိုးစီဒန်လုပ်ပြီးသားကျောင်းဆရာတွေရှိရပြ။အမျိုးတူတို့ကနေပြီးတော့တဆင့်သူတို့ကျွမ်းကျင်ရပါတဲ့ဒီတာဝန်ယူပြီးကျွန်တော်တို့တင်ပေးရပြ။စာမွေးဖြေရတဲ့ခါကျရင်တော့အမျိုးတိုင်ရင်မှာဖြေရတာမျိုးပဲကျွန်တော်တို့တနေရာမှာကျန်တဲ့ကျောင်းကကျန်တဲ့ကျောင်းမှာတက်တဲ့ဟာတွေလည်းရှိရပြ။အဲ့မျိုးကနေတူနဲ့လူတွေစုပြီးတော့တနေရာမှာစာမွေးဖြေတဲ့ဆရာဆောင်ဝက်စစ်တက်ဆရာဆောင်မရရှိရဗျာမျိုးစီရကမှာကျွန်တော်တို့ကအေးကိုတွားပြီးတော့တို့အွန်လိုင်းနဲ့ပြန်ပြေရတယ်ဗျအင်္ဂလိပ်စာနဲ့ဘောဂဗေဒဘာသာမှာကျွန်တော်ဂွန်လူတွေပါရတယ်ဗျအမှတ်ပေါင်းကတော့အလုံးပေါင်း420ကျော်ရခဲ့ပါတယ်ခင်ဗ
ျဒီလိုတောတဲ့တောင်ထဲမှာလက်နက်ကင်တိုက်ပွဲဝင်ရင်းနဲ့အထက်တန်းဆောင်မှုတော့ဖြေခွင့်ရတယ်သူ့ရဲ့ခံစားချက်ကရောဘလို့ဖြစ်ခဲ့လဲ
အရင်တော့ကအာနာမတိတ်ငယ်ကနေလူငယ်အနေနဲ့ပြောမှဆိုရင်ကျွန်တော်တို့အထက်တန်းစာမွေးဆိုတော့ဗျာကျွန်တော်တို့အတွက်တကယ်ရင်ခုန်စိတ်လို့စားပဲအကောင်းတဲ့အတွေ့အကြုံတစ်ခုဖြစ်တာပေါ့ဒါမှအခုအချိန်ကြာမှကျွန်တော်တို့ပြန်ဖြေရတဲ့အခါမှာတိတ်ပြီးစိတ်လို့စားမျိုးစိတ်လို့စားတာမျိုးတော့မရှိတော့ဘူးဗျာဒီကြားရတဲ့ကာလမှာကျန်တဲ့စာမွေးတစ်ခုပို့ပြီးစိတ်လို့စားပဲအကောင်းတဲ့အရာတွေကြုံတွေ့ခဲ့ရကြမှလည်းဖြစ်မှာပေါ့
ဒါမှမယ့်လေသူကဘလို့အချိန်ဒီမှာပဲဖြစ်ဖြစ်ပညာကိုဆက်ပြီးတော့သင်နေမယ်တဲ
့ပညာဆက်တင်လို့များလို့လက်နက်ကင်ပြီးဆက်တိုက်တဲ့အခါမှာကျွန်တော်တို့မှဗျာပညာရေးလမ်းကြောင်းပြတ်တောက်သွားတဲ့ခါကျကျွန်တော်တို့လမ်းပြောက်သွားလို့ခံစားခဲ့ရတယ်ဗျ။ဒါမှမဟုတ်ကျွန်တော်တို့ဒီအာနာစင်ကျိုးအမြင့်ပြတ်အောင်တိုက်ပြီးတဲ့ခါကျကျွန်တော်တို့ရဲ့ပညာတွေပြန်တင်ရမယ်။ကျွန်တော်တို့ရဲ့ကျန်တဲ့အရာတွေကိုတွေးထားတယ်ကိုရဲ့အိမ်မက်တွေအကောင့်ထဲပို့နိုင်မယ်ဆိုပြီးတော့ပဲကျွန်တော်တို့တွေးရင်းနဲ့မျောလင့်ချက်ကလေးနဲ့ကျွန်တော်တို့ဆေးဆက်ခဲ့ရတာဗျ
။သူကသူ့လိုဘဝလူငယ်တွေကိုလည်းဆက်ပြီးတော့ပညာသင်ကြဖို့အားပေးထားသည်လေ။
ဟုတ်ကဲ့ကျွန်တော်ဆေးဆက်ပြီးတော့ဟောတော့ကျွန်တော်တော်လိုင်းရဲဘောဘွားနေပြအာနာစင်ကိုတော်လိုင်းရင်းနဲ့ကျွန်တော်ရဲ့ပညာရေးကိုလည်းရတဲ့ဖြူတောင်းကနေပြီးတော့ရနိုင်တယ်ဗျကျွန်တော်လေ့လာစီးပူးပဲဆုံးဖြတ်ထားတယ်ဗျလူရဲဘောရဲဘက်တငယ်ချင်းတွေညာရှိခဲ့ရင်လည်းကျွန်တော်တို့ဒီအာနာစင်ကိုမတော် PDD မတော်လန်နိုင်ကလေးရင်လည်းကျွန်တော်တို့ရနိုင်တဲ့ဖြူတောင်းကနေပြီးတော့ကျွန်တော်တို့ရဲ့ပညာရေးကိုရနိုင်တယ်များလေ့လာဖို့ကျွန်တော်တိုက်တွန်းခြင်းပါတယ်ခင်ဗျ
ကေဂျင်စီတို့ရေဒီလူငယ်လေးတို့ပဲဘလို့အချိန်နည်းမျိုးမှာပဲဖြစ်ဖြစ်ပညာကိုဆက်ပြီးတော့သင်ပြအောင်သင်ကြပါနော်ကေဒီတစ်ပတ်ဂျင်စီစီစဉ်ရတော့ဒီလောက်ပါပဲရှေ့တစ်ပတ်မှာပြန်ဆောင်ကြမယ်နော်တက်တာ
တော်လန်တိုက်ပွဲတွေကြားကပညာစီးပူးသူတွေအကြောင်းဂျန်စီအစီအစဉ်မှာမက်ခင်လေးကပြောပြပေးခဲ့တာပါအခုတော့ကိုရန်နိုင်ရဲ့အားကစားကဏ္ဍအလှည့်ရောက်ပါပြီဩစတြေးလျ Open Tennis ပြိုင်ပွဲမှာတော့ရန်နဲ့စန်နာနှစ်ကြိမ်ဇက်တိုက်ပိုးဆွဲပြီးတော့အမျိုးသမီးဘက်မှာတော့ချန်ပီယံတစ်တယောက်ထွက်ပေါ်လာပါတယ်2023-24ဘောလုံးရာသီရဲ့ကမ္ဘာဝင်ငွေအကောင်ဆုံးဘောလုံးအသင်း၅သင်းကိုထုတ်ပြန်လိုက်ပါတယ်ဘယ်လ်ဂျီယံလက်ရွေးစင်ဟောင်းကိုမူရင်စေကုံကူးမှုနဲ့ဆက်ဆက်ပြီးတော့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ออสเตรเลียนโอเพ่นเทนนิสပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲမဲလ်ဘုန်းမြို့မှာပြီးဆုံးသွားခဲ့ပါပြီ အမျိုးသားဒူးချင်းဖိုင်နယ်မှာတော့အီတလီကကမ္ဘာအဆင့်၁လည်းဖြစ်မနစ်ကလက်ရှိချန်ပီယံလည်းဖြစ်တဲ့ယာနစ်ဆင်နာနဲ့ဂျာမနီကကမ္ဘာအဆင့်နဲ့အလက်ဇန်ဒါစဗဲရော့ဖ်တို့ဘောလူခဲ့ကြပြီးတော့ယာနစ်ဆင်နာကစဗဲရော့ကို6-3, 6-6, 6-3နဲ့၃ပွဲပြတ်အနိုင်ရသွားခဲ့ပါတယ်။ဆင်နာဟာဒီပွဲနိုင်လိုက်တာကြောင့် Australian Open ကို2နှစ်သက်တိုက်ရရှိသွားခဲ့တာလည်းဖြစ်ပါတယ်
။ Yeah, I mean it means so much to me, no? It's a lot of work we put behind
it. ဒါဟာကျွန်တော်အတွက်တော့အလွန်အရေးကြီးပါတယ်။ဒီလိုချန်ပီယံဖြစ်ဖို့အတွက်ကျွန်တော်တို့အများကြီးကြိုးစားခဲ့ရတာပါ။ဒီစုဖလားကိုကျွန်တော်အနေနဲ့အခုလို2ကြိမ်ရလိုက်တာဟာတိတ်ကိုအဓိပ္ပာယ်ရှိပါတယ်။ပြီးတော့ပြိုင်ပွဲအစကတည်းကကျွန်တော်ကိုအားပေးကြတာကလည်းတကယ်အံ့ဩစရာကောင်းလောက်အောင်ပါပဲ
။ဒါပြင်ဒါဟာစင်နာအထွတ်တော်တတိယမြောက် Grand Slam စုဖလားလည်းဖြစ်ပါတယ်။အခုလို Champion ဖြစ်သွားတာကြောင့်ဒါဟာအီတလီနိုင်ငံသားတွေထဲမှာ Grand Slam ကို3ကြိမ်မြောက်ပိုဆွဲပူးတဲ့ပထမဆုံးကစားသမားလည်းဖြစ်လာခဲ့ပါတယ်။ဆိုတော့စင်နာကဘယ်လိုကစားသမားမျိုးပါလဲ။သူ့ရဲ့ထူးခြားချက်တွေကရောဘာတွေပါလဲ။အဲ့နောက်ပတ်သက်ပြီးတော့ဒီပွဲမှာရှုံးသွားတဲ့ Alexander Zverev ကိုယ်တိုင်ပြောတာကတော
့ I mean today he completely outplayed me from the back of the court completely outplayed me as I said I think
ဒီနေ့သူကနောက်စီးကနေကျွန်တော်ထက်အများကြီးကောင်းအောင်အကောင်းဆုံးကစားပြီးတော့အနိုင်ယူသွားခဲ့ပါတယ်ကျွန်တော်ထက်လုံးဝပိုကောင်းပါတယ်ပြောရရင်တော့ကျွန်တော်ရဲ့ service ကတော့သူ့ထက်ပိုကောင်းတယ်ဒါပေမဲ့သူ့ထက်သာအဲ့ဒါပဲရှိတယ်ကျန်နာရီကြတော့သူကကျွန်တော်ထက်ပိုကောင်းတယ်နေရာယူတာ forehead ရိုက်တာနောက်လက်ပြန်ရိုက်တာပြီးတော့ service တွေကိုပြန်ရိုက်တာနဲ့ volley ရိုက်ချက်တွေကကျွန်တော်ထက်အကုန်ကောင်းတယ်ဆိုတော့နောက်ဆုံးမှသူကကျွန်တော်ထက်6ခုမှ4ခု5ခုလောက်ကပိုကောင်းတယ်အဲ့ဒါကြောင့်သူနိုင်တာဖြစ်ပြီးထိုက်တိုက်တန်တန်နိုင်တာပါသူကအကောင်းဆုံးအနေထားမှာရောက်နေတယ်ဆိုရင် Novak Djokovic နဲ့တော်တော်တူပါတယ်လုံးဝမလွတ်เสียအောင်သူတို့နဲ့ကတမက်ရဖို့အတွက်ကိုရှိသမျှအားအကုန်ရရတယ်လို့ဖြစ်ပြီးသူတို့နဲ့ဆိုရင်နောက်စီးကနေရိုက်ပြီးတမက်ရဖို့ကအရန်ခက်ပါတယ်သူတို့ရဲ့နေရာယူပုံတွေဘောလုံးနောက်လိုက်တာတွေကအရန်ကောင်းပါတယ
်ဇဝရော့အတွက်တော့ဒီပွဲမှာရှုံးသွားတဲ့အတွက်သူက Grand Slam Final ကို3ကြိမ်တက်ခဲ့မိတဲ့ကြိမ်မှဘူးမဆွဲသေးပဲ3ကြိမ်စလုံးဒုတိယနဲ့ပဲနှစ်သိမ့်ခဲ့ရတာဖြစ်ပါတယ်အမျိုးသမီးဒူးချင်း Final ကိုတော့စနေနေ့ကကစားခဲ့ကြပြီးတော့ကမ္ဘာစင်တဲ Arena Sabalenka နဲ့ American က Madison Keys တို့ဘောလုံးခဲ့ကြပါတယ်ဒီပွဲမှာတော့နှစ်ယောက်စလုံး3ပွဲအပြည့်အကျိမ့်နဲ့ကစားခဲ့ပြီးနောက်ဆုံးမှာMadison Keys က 6-3, 6-6, 6-9 နဲ့နိုင်ပြီးတော့ပိုဆွဲသွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့ Grand Slam Superflower ကိုပထမဆုံးအကြိမ်ရရှိခဲ့တာဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်သူဟာ Sabalenka ကို3နှစ်သက်တိုက်အနိုင်မရအောင်တားဆီးနိုင်လိုက်တာလည်းဖြစ်ပါတယ်။သူ့အတွက် Grand Slam ကိုပထမဆုံးအကြိမ်အနိုင်ရလိုက်တာနဲ့ပတ်သက်ပြီး Madison Keys ပြောတာကတော့
I mean I think I've always wanted to win every single tournament I've ever been in a draw of so I think that's going to continue.
ချမတော့ချမဝင်ပြိုင်တဲ့ပြိုင်ပွဲတိုင်းကိုအနိုင်ရခဲ့ကျင်တာပါ။ဆိုတော့ဒါကချမရဲ့ဟီမန်းချက်ဖြစ်ပါတယ်။အဲ့ဒီတိုင်းပဲဆက်ပြီးတော့ကစားသွားမှာပါ။နောက်ထပ်ချန်ပီယံဆုဖလားထက်ရဖို့အတွက်ချမတို့ဆက်ပြီးတော့ကြိုးစားသွားမှာပါ
။ Madison Keys အတွက်တော့ဒါက Grand Slam ဆုဖလားကိုပထမဆုံးအချိန်ရရှိတာဖြစ်တဲ့ပြင်သူမဟာအသက်29နှစ်ရှိဖြစ်တာကြောင့်Grand Slam Champion စုကိုပထမဆုံးဘိုဆွဲသူတွေထဲမှာသဒုတ်ထအမြောက်အသက်အကြီးဆုံးကစားသမားလည်းဖြစ်ပါတယ်။ Australian Open မှာဘိုဆွဲသွားတဲ့သူတွေကတော့စုချင်းငွေဖြစ်တဲ့ American Dollar 1.3 တန်ရရှိပြီးတော့ဒုတိယရတဲ့သူကတော့စုချင်းအဖြစ်နဲ့ Dollar 1.3 တန်ရရှိတာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့ Man City အသင်းမှာကစားနေတဲ့ England ညာနောက်ခံလူ Kyle Walker ဟာ Italy Serie A က AC Milan အသင်းကိုအငှားစာချုပ်နဲ့ပြောင်းသွားခဲ့ဖြစ်ပါတယ်။AC Milan အသင်းက Walker ကိုဒီဘောလုံးရာသီအကုန်အထိအငှားစာချုပ်နဲ့ခေါ်လိုက်ပြီးတော့အဆင်ပြေရင်ပေါင်း 4.2 တန်းနဲ့ဝယ်ယူဖို့ဆိုတဲ့အချက်ကိုလည်းစာချုပ်ထဲမှာထည့်သွင်းထားတယ်လို့ပြောပါတယ်။အချိန်ထဲမှာပဲ AC Milan အသင်းရဲ့ပြိုင်ဘက်ဖြစ်တဲ့ Juventus အသင်းကလည်း PSG အသင်းမှာကစားနေတဲ့ပြင်သစ်တိုက်စစ်မှု Colomboani ကိုဒီဘောလုံးရာသီအကုန်အထိအငှားစာချုပ်နဲ့ခေါ်လိုက်တယ်လို့ Juventus အသင်းကပြီးခဲ့တဲ့ကြာသပတေးနေ့မှာပြောပါတယ်။ Juventus က Moani ကိုအခုလိုအငှားစာချုပ်နဲ့ခေါ်ဖို့အတွက်ယူရိုတန်းသန်းပေးခဲ့ရပြီးတော့အောင်မြင်မှုပေါ်မှာအခြေခံပြီးတော့နောက်ထပ်နှစ်သန်းလောက်ပေးရနိုင်တယ်လို့လည်းအသင်းကဖော်ပြပါရယ်။မော်နီဟာဒီနှစ်မှာ PSG အသင်းအတွက်နှစ်ပွဲပဲပွဲထွက်ကစားသမားအဖြစ်ကစားခဲ့ရပြီးတော့အသင်းမှာပုံမှန်နေရာမရတာကြောင့်အခုလို Juventus အသင်းကိုပြောင်းဖို့ဆုံးဖြတ်ခဲ့တာဖြစ်ပါရယ်။ဂျာမနီဘက်မှာတော့ဂျာမနီအသင်းရဲ့နီးပြယူလန်နက်ဂယ်စ်မန်ဟာဂျာမနီအသင်းရဲ့စာချုပ်တက်တန်းထပ်တိုးလိုက်ဖြစ်ပါတယ်။နက်ဂယ်စ်မန်ဟာဂျာမနီနီးပြဖြစ်တဲ့လက်မှတ်ယူရို2028ပြိုင်ပွဲအထိတက်တန်းတိုးဖို့လက်မှတ်ထိုးလိုက်တာဖြစ်တယ်လို့ဂျာမန်ဘောလုံးအဖွဲ့ချုပ် DFB ကပြီးခဲ့တဲ့တောက်ချာနေ့မှာကြေညာပါတယ်။အစောပိုင်းတုန်းကတော့သူ့ရဲ့စာချုပ်ဟာအမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံ၃နိုင်ငံကပူးတွဲအင်ရှင်ဖြစ်ချင်းပါမဲ့၎ 2026ကမ္ဘာဖလားပြီးတဲ့အထိပဲစာချုပ်ချုပ်ထားတာဖြစ်ပြီးတော့အခုလိုသက်တမ်းထိုးလိုက်တဲ့အတွက်သူဟာယူရို2028ကမ္ဘာဖလားပြီးတဲ့အထိဂျမ်နီအသင်းကိုကင်တွယ်သွားမှာလည်းဖြစ်ပါတယ်ခင်ဗျာ။ယောဘဘကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ဘယ်လ်ဂျီယံလက်ရည်စင်ကစားသမားဟောင်းရာဂျန်နိုက်ဂိုလန်ကိုမူရစေကုန်ကူးမှုနဲ့ဆက်ဆက်ပြီးတော့ဘယ်လ်ဂျီယံရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။တောင်အမေရိကကနေဥရောပကိုကုတ်ကိန်းတွေတင်သွင်းတာနဲ့ဆက်ဆက်ပြီးတော့စစ်ဆေးဖို့အတွက်ဆိုပြီးတော့တင်လာနေအစောပိုင်းကဖမ်းဆီးလိုက်တာဖြစ်တယ်လို့ဘယ်လ်ဂျီယံတာဝန်ရှိသူတွေကပြောပါတယ်။ဘယ်ဂျီယံရဲတပ်ဖွဲ့ကဘရပ်ဆဲလ်မြို့နဲ့အန်တဝပ်မြို့တဝိုက်မှာရှာဖွေစစ်ဆေးမှု30လောက်လုပ်ခဲ့ပြီးတော့နိုင်ဂိုလန်ကိုလည်းဒီကိစ္စတွေနဲ့ဆက်ဆက်ပြီးထိန်းသိမ်းလိုက်တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အသက်36နှစ်ရှိဖြစ်တဲ့ရိုမာနဲ့အင်တာကစားသမားဟောင်းနိုင်ဂိုလန်ဟာလောလောဆယ်မှာတော့ဘယ်ဂျီယံဒုတိယဒဏ်ကလော့ခရန်တမ်ပ်အသင်းမှာကစားနေတာဖြစ်ပါတယ်ခင်ဗျာ။ပြီးခဲ့တဲ့2023-24ဘောလုံးရာသီရဲ့ကမ္ဘာဝင်ငွေအကောင်းဆုံးအသင်းကတော့ Real Madrid ဘောလုံးအသင်းဖြစ်တယ်လို့ Deloitte နိုင်ငံတကာစည်ရင်းစစ်ကုမ္ပဏီရဲ့အစီအကံသာတစ်ကဖော်ပြလိုက်ပါတယ်။ Real Madrid အသင်းဟာပြီးခဲ့တဲ့2023-24ဘောလုံးရာသီမှာစုစုပေါင်းဝင်ငွေ Euro 1 billion အထိရှိတယ်လို့ပြောပါတယ်။ဒါကြောင့် Real Madrid အသင်းဟာ Premier League Champion Man City အသင်းကိုကျော်ပြီးတော့ဝင်ငွေအကောင်းဆုံးအသင်းဖြစ်နေပြန်ပြီးတော့ဖြစ်လာခဲ့တာပါ။ရီယယ်မက်ဒရစ်အသင်းဟာပြီးခဲ့တဲ့ဘောလုံးရာသီမှာချန်ပီယံစ်လိအပါအဝင်ဆူပလာ၃လုံးကိုရခဲ့ပြီးတော့ကွင်းကိုအသစ်ပြုပြင်လိုက်တဲ့အတွက်ဘောလုံးပွဲတွေကနေရတဲ့ဝင်ငွေတွေတိုးလာခဲ့သလိုအသင်းရဲ့စပွန်ဆာတွေနဲ့အင်ဂျီရောင်းရတဲ့ဝင်ငွေတွေလည်းတိုးလာခဲ့တာပါဘောလုံးပွဲကနေရတဲ့ဝင်ငွေကနှစ်ဆတိုးပြီးတော့ယူရို148သန်းအထိဖြစ်လာခဲ့သလိုအင်ဂျီစပွန်ဆာအသစ်နဲ့အသင်းရဲ့အမတ်တရပစ္စည်းရောင်းချမှုတွေကနေလည်းဝင်ငွေ1900ခန့်လုံးတိုးပြီးတော့ယူရို482သန်းအထိရရှိခဲ့တာဖြစ်ပါတယ်Premier League Champion Man City ကတော့ Euro 838သန်းနဲ့ဒုတိယအများဆုံးဖြစ်ပြီးတော့ပြင်သစ်က PSG အသင်းက806သန်းနဲ့တတိယ Manchester United အသင်းက982သန်းနဲ့သတုထ Bayern Munich အသင်းက965သန်းနဲ့ပြင်သစ်မှဝင်ငွေအများဆုံးအသင်းဖြစ်ရပ်တည်ခဲ့ကြပါတယ်။ဒါ့အပြင်ကမ္ဘာဝင်ငွေအကောင်းဆုံးအသင်း20ရဲ့ဝင်ငွေစုစုပေါင်းကလည်းပြီးခဲ့တဲ့ဘောလုံးရာသီမှာ 17.1 ဘီလီယံနဲ့စံချိန်တင်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဗိုလ်တပူညာရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညာရဲ့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှမို့အခုဆက်ပြီးတော့ဗိုလ်တပူညာရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင
်။အမေရိကန်ပြည်ထောင်စုကပြည်ပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေယာယီဆန်းငံ့လိုက်တဲ့အထက်မှာအရေးပေါ်စာနာမှုဆိုင်ရာအကူအညီတွေကိုတော့ချွင်းချက်နဲ့ခွင့်ပြုသွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမာကိုရူဘီယိုကပြောပါတယ်။အမေရိကန်ကအကူအညီအထောက်ပံ့နေဆိုင်ငံဖို့သမ္မတဒေါ်နယ်ထရန့်အမိန့်နဲ့ထုတ်ပြန်ခဲ့တာကိုနောက်ဆက်တွဲအဖြစ်မနေ့ဇန်နဝါရီလ28ရက်နေ့နောက်ပိုင်းဝန်ကြီးရူဘီယိုထုတ်ပြန်တဲ့ညွှန်ကြားချက်မှာတည်ရရှင်ရေးအရေးတကြီးလိုအပ်တဲ့စေဝါ၊ကျန်းမာရေးဆောင်ရှောက်မှု၊စာနာရေးခါနေထိုင်စရာ၊ပေးပီးသားအကူအညီတွေ၊ရုံးသုံးပစ္စည်း၊ဝန်ထမ်းလာတာတွေအပြင်ထောက်ပံ့လုပ်ငန်းအတွက်အကူအညီတွေကိုခွင့်ပြုမှာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်ခင်ဗျ။စင်ကာပူအခြေစိုက် Interra Resources Company ဟာမြန်မာစစ်ကောင်စီပိုင်းရင်နာတဲ့တဘာဝဓာတ်ငွေလုပ်ငန်းတွေအတွက်ရင်နာထောက်ပံ့ရောင်းချနေတယ်ဆိုပြီးမြန်မာအရေးစောင့်ကြည့်နေတဲ့ Justice for Myanmar အဖွဲ့ကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်2021ခုနှစ်ဇန်နဝါရီလကနေ2023ခုနှစ်အထိမြန်မာရင်နာတဲ့တဘာဝဓာတ်ငွေလုပ်ငန်း MOG အတွက်ရင်နာစီပေါင်း2,300,000ရောင်းချခဲ့တဲ့ Gold Petro Joint Operation ရဲ့600ခန့်လုံးကို Interra Resources Company ကပိုင်နေအကြောင်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာမြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းကြောက်ပရောင်ညောင်ဦးစတဲ့မြို့တွေနဲ့မကွေးတိုင်းအတွင်း6ရင်နံချောင်းစတဲ့မြို့တွေမှာမြို့ဆောင်တပ်ဖွဲ့စည်းရေးနဲ့ထောက်ပံ့ရေးအတွက်ဆိုပြီးစစ်ကောင်စီကစစ်မှုမထမ်းမနေရလူတွေကိုအဓမ္မဆင့်ခေါ်နေတာကြောင့်ငွေပေးပြီးပြန်ရွေးနေရတဲ့အကြောင်းဒေသခံတွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေအရအသက်18နှစ်ကနေ35နှစ်အတွင်းအမျိုးသားနဲ့18နှစ်ကနေ28နှစ်အတွင်းအမျိုးသမီးတွေစစ်မှုထမ်းရမယ်လို့ထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ
။တရင်စစ်စုပ်ကိုကိုဇော်ဝင်းလိုင်ကပြပြပေးခဲ့တာပါ။ဗိုလ်တပူညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ကျအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမိုဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nathan Lopez နဲ့ Robert Basto ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ11:00မှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအတူပဲတင်ရှိပါတယ်။တော်ရရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမလေးမပါ